ယနေ့သာသနာတော်နှစ်2555နှစ်မြမကောဇာတက္ကရာ1383ခုနှစ်တဇာမွန်လပြည့်ကျော်3ရက်နေ့ခရစ်နှစ်2011ခုနှစ်နိုဝင်ဘာလ23ရက်တနင်္ဂနွေနေ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရီးယားဒေးလီစီတီမြို့ဆရာမွန်ဒီဒယ်ရီထေရဝါဒဓမ္မအသင်း၌ထေရဝါဒဓမ္မအသင်းကဆင်ရင်ကျင်းပတဲ့ဓမ္မသင်တန်းမှာဦးဇနုဒီတစ်ပတ်ဓမ္မဒါနတရားအလူပေးလူသွားမဲ့သုတ်တော်ကတော့ဘဟုဓာတုကသုတ်ထိုသုတ်ကိုပိဋကသုံးပုံတို့တွင်သုတ်တန္တပိဋက၌မှတ်တမ်းတင်ထားရှိပြီးနေကေ900တို့တွင်မေဇိမနေကေဥပရိပန္နာသပါဠိတော်မှာမှတ်တမ်းတင်ထားရှိထားတဲ့သုတ်ဖြစ်ပါတယ်ထိုသုတ်ကိုခြေခံ၍လောကသဘာဝအကြောင်းနားလည်သူနဲ့နားမလည်သူဆိုတဲ့ကောင်းစဉ်နဲ့တရားအလူပေးလူသွားခြင်းပါတယ်ပြီးခဲ့တဲ့အပတ်ကဦးဇင်းတို့31ပုံနဲ့ပတ်သက်ပြီးတော့31ပုံကိုဘယ်လိုဖန်ဆင်းသလဲအဲ့တော့ဦးဇင်းတို့တခြားသောပုဂ္ဂိုလ်တွေကဒီကဘာကြီးကိုဘယ်လိုဖန်ဆင်းသလဲဦးဇင်းတို့ကတော့31ပုံလုံးကိုဘယ်လိုဖန်ဆင်းသလဲဒီလိုမျိုးသိစေချင်တာပါ31ပုံပြောလိုက်ရင်ဒီကဘာလဲပါသားပြီပေါ့အဲ့တော့သင်္ခါရုပပတ္တိတုတ်ကိုကောက်ချက်ချလိုက်တယ်ဆိုရင်31ပုံဖြစ်တည်နေတာဟာ31ပုံဆိုတာဘာလဲဩကာသလောကအဲ့ဒီဩကာသလောကကြီးထဲမှာဘယ်သူတွေရှိနေလဲတက်ရှိတွေရှိနေတယ်တက်ရှိတွေကိုတတ္တလောကလို့ခေါ်အဲ့တော့တတ္တလောကနဲ့ဩကာသလောကကြီးကြောင့်နားလည်ဖို့ဆိုရင်အဲ့ဒီတတ္တလောကနဲ့ဩကာသလောကရဲ့အရှိတရားဟာဘာလဲတတ္တလောကတတ္တဝါတွေဆိုတာတက်ရှိတွေဒီတက်ရှိတွေမှာရှိတဲ့အရှိတရားဟာယုတ်တက်နဲ့နန္တတတ္တဘာဝဘယ်နှမျိုးလဲနှစ်မျိုးအချင်းချင်းအားဖြင့်ပြောရင်ယုတ်တက်နဲ့နန္တဩကာသလောကလို့ခေါ်တဲ့တရားဖြစ်တဲ့တောတောင်ရေမြေသဘာဝတွေဟာတက်ရှိမဟုတ်ဘူးတက်မဲ့တယ်သူကြတော့ရုတ်တက်တက်တက်နဲ့တိဆောက်ထားတဲ့အရာတွေဒါကြောင့်သူဩကာသလောကရဲ့အရှိတရားဟာဘာတက်တယ်တော့ရုတ်တက်အဲ့တော့ဒီရုတ်တက်နန္ဒတ်တရားတွေဟာတစုံတစ်ယောက်ကဖန်ဆင်းလို့ဖြစ်လာတာလားကြောင်းကျိုးဆက်ဖြစ်စဉ်လားဆိုတော့သိနာလည်အောင်ကြိုးစားရအောင်ရုတ်တရက်နန္ဒတ်တွေဟာတစုံတစ်ယောက်ကဖန်ဆင်းလို့ဖြစ်လာရတယ်ဆိုရင်တက်မဲ့တွေအခုပယံပတ္တဖြစ်နေတာဖန်ဆင်းတဲ့ပုဂ္ဂိုလ်ပြုပြင်ပါလားပယံပတ္တမဖြစ်အောင်ဖန်ဆင်းတဲ့ပုဂ္ဂိုလ်ကတဏှာလို့ဖန်ဆင်းပေးတာဆိုရင်အခုဒီတက်မဲ့တွေကြောင့်တခါတလေသဘာဝဘေးရန်အန္တရာယ်တွေကြောင့်လူတွေအများကြီးတည်ကြည်ပျက်စီးကြတယ်ဦးဇင်းတို့မြန်မာပြည်မှာဆိုရင်နာခေတ်မုန်တိုင်းကြောင့်လူပေါင်း2သိန်းနီးပါးလောက်တည်ကြည်ပျက်စီးသွားတယ်။တဏှာလို့သဘာဝတရားကြီးတွေကိုဖန်ဆင်းထားတယ်ဆိုရင်အဲ့ဒီသဘာဝတရားတွေကြောင့်တဏှာတယ်ဆိုတဲ့ဒီတတ္တဝါတွေဒုက္ခမရောက်အောင်မကာကွယ်ပေးသင့်ဘူးလား။ဒါကြောင့်ဦးဇင်းတို့အဲ့ဒါကိုစဉ်းစားရမှာပါ။အဲ့တော့မြတ်ဗုဒ္ဓရဲ့အယူဆကတော့ဒီဩကာသလောကလို့ခေါ်တဲ့ယုတ်တတက်ရှိတွေဆိုတဲ့ရုတ်တက်ဏ္ဍတ်တွေဟာဘယ်သူမှဖန်ဆင်းထားတာလည်းမဟုတ်ပါဘူးအကြောင်းမဲ့ပေါ်လာတဲ့အရာတွေလည်းမဟုတ်ပါဘူးအကြောင်းတိုက်ဆိုင်တိုင်းအကြောင်းတိုက်ဆိုင်တိုင်းလုံလောက်တဲ့အကြောင်းတရားတွေရှိတိုင်းရှိတိုင်းအကျိုးတရားဖြစ်စေနေနဲ့ပေါ်လာတဲ့အကြောင်းကျိုးဆက်ဖြစ်စေဘာဖြစ်စေလဲအကြောင်းကျိုးဆက်ဖြစ်စေကြီးကိုဘာကဥဆောင်ထားလဲဆိုရင်စိတ်တေနနိယတေလောကောတဲ့စိတ်ကလွှမ်းမိုးထတာဒါကဥဆောင်ထတာလေစိတ်ကဥဆောင်ထတာအရာရာကြည့်ပေါ့ဦးဇင်းတို့တက္ကမတို့မိမိခန္ဓာကိုယ်ကြီးကိုကဲတဏှာရောက်အောင်ဆိုရင်မိမိစိတ်ကသွားကျင်တဲ့စိတ်အရင်ဆုံးမဖြစ်ဘူးလားကဲအိမ်သွားကျင်တဲ့ဈေးသွားကျင်တဲ့ဆိုရင်စိတ်ကအရင်ဆုံးဖြစ်ပြီးမှစိတ်ရဲ့ဆန္ဒအတိုင်းရုပ်တက်သဘာဝတည်းကတော့လိုက်မဖြစ်ရဘူးလားဖြစ်ရလားကဲအခုတီထွင်မှုမှန်သမျှဟာလည်းပဲစိတ်ဆိုတဲ့ဓာတ်တဘာဝမပါပဲနဲ့ဒီတည်တည်မှုမှန်နေဖြစ်လို့ရရလားမရဘူးအဲ့တော့အဲ့ဒီဆိုတော့အရင်စစ်လိုက်တော့ဩကာသလောကရောတတ္တလောကကြီးတစ်ခုလုံးဟာအရေးကြီးဆုံးကစိတ်ပေါ်မှာသွားမူတည်နေတယ်ဘာပေါ်မှာသွားမူတည်နေလဲစိတ်ဆိုတဲ့နန္ဒတဘာဝပေါ်မှာသွားအဲ့ဒီစိတ်မှာလည်းအဓိကဥဆောင်နေတာ ေရနာဆိုတဲ့ကံတရားပါတယ်စိတ်ဖြစ်တိုင်းဖြစ်တိုင်းစေရနာဆိုတဲ့ကံတရားပါတယ်ဟုတ်ပြီလားဒီဓမ္မသင်္ခါသုတ်ပြီးဦးဇင်းတို့ကမှတ်တယ်စိတ်ဖြစ်တိုင်းဖြစ်တိုင်းမှာစေရနာစေတသိက်မရှင်းဘူးလားရှင်လားစေရနာစေတသိက်ဆိုတာတပ္ပစိတ်တာနာစေတသိက်ခုနှစ်မျိုးမှာပါတဲ့အတွက်မိမိတို့စိတ်အစဉ်မှာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းစေရနာဆိုတာမရှိဘူးလားရှိတာအဲ့ဒီစေရနာတွေမှာထက်တန်တဲ့စေရနာကုသိုလ်စေရနာအကုသိုလ်စေရနာဒါထက်တန်တဲ့စေရနာတွေဝိပဿစိတ်တွေကရိယာစိတ်တွေမှာတော့သူတို့ကြတော့အငြိမ့်တ်စေရနာတွေလို့ခေါ်ပါတယ်အဲ့တော့အငြိမ့်တ်စေရနာနဲ့အထက်စေရနာနဲ့အဲ့ဒီမှာအထက်စေရနာတွေကကံတွေဖြစ်သွားပြီးတော့အဲ့ဒီကံတွေကသူ့ရဲ့ကမ္မတတ္တိအားလျော်စွာအကျိုးတရားတွေယုတ်တတ်နံတတ်တွေပေါ်အောင်ဖြစ်တည်ပေးတယ်အဲ့တော့ကံနဲ့ကံရဲ့အကျိုးကိုကောင်းကောင်းနားလည်ပဋိစ္စသမုပ္ပါဒ်သင်္ခါရပစ္စယဝိညာဏံနောက်တစ်ခါဘဝပစ္စယဇာတိဒီနှစ်ချက်ကိုကောင်းကောင်းနားလည်ရယ်ယုတ်တဏ္ဍတ်ကိုပိုင်ပိုင်နဲ့နဲ့နားလည်ပြီးယုတ်တဏ္ဍတ်ရဲ့ဖြစ်စဉ်ကိုနားလည်ပြီးဆိုလိုက်တာနဲ့တရားနဲ့တတ္တလောကနဲ့ဩကာသလောကကြီးကအလိုလိုအဖြစ်ရှင်းသွားတယ်ဒါကိုသင်္ခါရုပ္ပတ္တိတုံမှာဦးဇင်းတို့ဒါရောက်တင်္ဂရုပ္ပပတ္တိတုံမှာကိုယ်မှာလုံလောက်တဲ့အကြောင်းကံတွေသာရှိပါစေတဲ့လုံလောက်တဲ့အကြောင်းကံတွေရှိရင်ကိုယ့်ရဲ့ကံအားလျော်စွာလူဖြစ်ခြင်းနဲ့ဆန္ဒကိုဝေဖွာပေးလိုက်လူဖြစ်တယ်။နတ်ဖြစ်ခြင်းနဲ့ဆန္ဒကိုဥတည်ထားလိုက်နတ်ဖြစ်တယ်။လုံလောက်တဲ့အကြောင်းတရားသာရှိပါစေ။ဘယ်မှာဖြစ်ခြင်းနဲ့ဆန္ဒရှိရင်ဘယ်မှာရောမဖြစ်ဘူးလား။အပယ်လေးပုံကြတော့လုံလောက်တဲ့အကြောင်းတရားကိုကိုကနော်လိုချင်တော့လောက်တာမဟုတ်ဖ ೇನೆ မိမိနော်စိတ်မနိုင်လို့အကုသိုလ်တရားတွေလုံမိလိုက်တဲ့အခါသူ့ရဲ့ရလက်ကိုကိုကမလိုချင်ပေမဲ့လို့အကြောင်းတရားကိုကိုကဖန်တီးလိုက်တော့အပယ်လေးပါဘုံဘဝအပယ်လေးပါခန္ဓာဆိုတာမဖြစ်ဘူးလားဖြစ်လားဒါဆိုရင်လူဘုံဖြစ်တာဟာလူဘုံနေလူသားတွေနေတဲ့ကဘာကြီးဖြစ်တည်လာတာဟာလူဘုံကိုရောက်စေနိုင်တဲ့လူသားတွေကတတ္တဝါတွေကလူသားနဲ့ထိုက်တန်တဲ့ကံတင်္ခါရတွေကိုဖန်တီးလိုက်တော့လူသားတွေနေเสียကဘာယုတ်လောကဆိုဖြစ်လာရ။အဲ့ဒီနေရာမှာလူသားတွေကမွေးဖွားလာရ။လူသားတွေနေဖို့တောတောင်ရင်မြေတွေဆိုတာဖြစ်ပေါ်လာရ။နတ်ဘုံနဲ့ထိုက်တန်တဲ့ကံတင်္ခါရတွေကိုကမွေးเนาะတီထောင်လိုက်တဲ့အခါမိမိရဲ့ကံတင်္ခါရအာရုံဆိုတာမိမိရဲ့စိတ်ဆန္ဒအာရုံဆိုတာနတ်ခန္ဓာတွေဖြစ်ရ၊နတ်လောကဖြစ်ရ၊ပြမခန္ဓာဖြစ်ရ၊ပြမလောကဖြစ်ရအပေယောက်ျောင်းကံတွေထူထောင်လိုက်တော့အပေခန္ဓာအပေဘုံဘဝတွေပေါ်ရဆိုတာ32ဘုံဖြစ်တည်ဖို့ဟာဘာကပဲထူထောင်ပေးထားတာလို့ကံသင်္ခါရဘာကပဲထူထောင်ပေးထားတာလို့အဲ့တော့အဲ့ဒီကံသင်္ခါရကိုကိုကစိတ်ကြိုက်ဖန်တီးလို့မရဘူးလားရတာအဲ့ဒါဗုဒ္ဓဘာသာဖြစ်ရခြင်းရဲ့အာတာချက်ပဲအခြားအခြားသောယုံကြည်မှုတွေကြတော့အပြစ်လို့မဆိုတာဒီမဲ့ဦးဇင်းတို့အတွက်အခွင့်အလမ်းကကိုယ့်အပေါ်မှာမူတည်နေရဲ့လားကိုယ့်ကံကြမ္မာကိုကိုကစီမံပိုင်ခွင့်မရဘူးသူတို့ဖန်ဆင်းတဲ့ပုံကိုဆိုသူကသာပဲအကုန်လုံးချုပ်ကင်ထားတယ်ဆိုတော့တဘာဝနေတယ်ကြတဲ့အနေထားမှာရှိရလားမရှိဘူးဒီသဘောပေါ့နော်အဲ့တော့ဦးဇင်းတို့ဓာရီဟာပဋိစ္စသမုပ္ပါဒ်ကြောင်းကျိုးဆက်ဖြစ်စဉ်နဲ့ယုတ်တဏ္ဍတ်တို့ရဲ့သင်္ခါရလောကတဘာဝတရားဖြစ်စဉ်ကြီးကိုနားလည်ရင်32ပုံအကုန်လုံးနားလည်သွားပြီတတ္တလောကတတ္တဝါတွေကြောင်းအကုန်လုံးနားလည်သွားပြီဩဃာသလောကကိုလည်းနားလေသွားပြီတတ္တလောကကိုလည်းနားလေသွားပြီဒီလိုနားလေသွားပြီဆိုရင်လောကတဘာဝအကြောင်းနားလေတဲ့ပုဂ္ဂိုလ်ကြီးကြောင့်လောကကြီးဟာငြိမ်းချမ်းပါပဲဒီနေ့ကမ္ဘာလောကကြီးမငြိမ်းချမ်းဘူးဆိုတာလောကတဘာဝကြီးကြောင့်နားမလေတဲ့ပုဂ္ဂိုလ်ကြီးကြောင့်မငြိမ်းချမ်းတာပါဆိုပြီးတော့ဒီဗဟုဓာတုကတုတ်ကမြတ်စွာဘုရားကဒါကိုထောက်ပြထားတယ်အဲ့တော့တဘာဝတရားကြီးရဲ့ယုတ်တဏ္ဍဖြစ်စဉ်တွေကိုနားလေအောင်ကြိုးစားတဲ့အခါမှာဒီတုတ်တော်ကမြတ်စွာဘုရားကဘာတွေကိုနားလေသင့်တယ်လဲအဲ့တော့မြတ်စွာဘုရားကဒီနေရာမှာယဟန်တော်တွေကိုမိန့်ပါတယ်ယဟန်တို့တဲ့လောကမှာဖြစ်ပေါ်လာတဲ့စိတ်ဆင်းရဲစရာတွေစိတ်ညစ်စရာတွေပူလောင်မှုတွေညှဉ်းနှံမှုတွေမှန်သမျှဟာတဘာဝတရားတွေကိုနားမလည်တဲ့သူတွေကြောင့်ဖြစ်ပေါ်လာတာကြည့်ပဲတဘာဝတရားတွေကိုတဘာဝအတိုင်းမှန်မှန်ကန်ကန်နားလေတဲ့ပုဂ္ဂိုလ်တွေကြောင့်ပူလောင်မှုဖြစ်ရိုးထုံးစံဆိုတာဘယ်တော့ခါမှမရှိပါဘူးတဲ့မြတ်စွာဘုရားကဒီတန်းအဲ့လိုခြိလိုက်ပါတယ်အဲ့တော့နားမလဲတဲ့ပုဂ္ဂိုလ်တွေကမွေးဖွားပေးလိုက်တဲ့မိသည်နားမလဲသူတွေကိုလည်းလောင်နိုင်တယ်နားလဲသူတွေကိုလည်းလောင်နိုင်တယ်မ မြတ်စွာဘုရားကဒီနေရာမှာဥပမာပါပေးတယ်မြို့ဆုံမြို့ဖျားမှာတဲကုတ်လေးတွေအိမ်ကုတ်လေးတွေဒီနိုင်ငံမှာတော့မရှိပြီမဲ့ဦးဇင်းတို့မြန်မာပြည်မှာဆိုရင်เนาะတက်ကယ်လေးတွေဝါလေးတွေနဲ့လှုပ်ထားတဲ့တဲကုတ်လေးတွေပါလေးတွေမရှိဘူးလားအဲ့ဒီအိမ်တွေကเนาะဘာမှအဖိုးမတန်ဘူးအဖိုးမတန်တဲ့တဲကုတ်လေးတွေတက်ကယ်မှုအိမ်လေးတွေတဲလေးတွေကနေလောင်လာတဲ့မိဟာမထိနိုင်ဘူးဆိုရင်မျိုးတဲ့ပြတဲ့မှာကြာကြာနာနာဆောက်ထားတဲ့အိမ်ကြီးအိမ်ကောင်းတွေပါမိမလောင်နိုင်ဘူးလားလောင်နိုင်တာကြည်စလောင်တဲ့နေရာကတော့ဘာမှမပြောပါလောက်ဘူးတက်ကဲအိမ်ဝါအိမ်လေးနော်တဲကုတ်ကလေးကနေစလောင်လိုက်တာအဲ့ဒီလောင်လိုက်တဲ့မိသည်တကယ်နော်မပြည့်စည်နိုင်ပါဘူးလို့ထင်ရတဲ့နော်မျိုးလေကောင်မှရှိတဲ့တိုက်တာကြီးတွေထိအကုန်လုံးပြည့်စည်သွားအောင်မစွမ်းနိုင်လားစွမ်းနိုင်လားဒါဆိုရင်မြတ်စွာဘုရားကလောကတဘာဝကိုနားမလည်တဲ့ပုဂ္ဂိုလ်တယောက်မှုေးလိုက်တဲ့မိသည်တကဘာလုံးမှာရှိတဲ့ပုဂ္ဂိုလ်တွေဒီအကုန်လုံးကူးဆက်သွားပြီးတော့ချက်ချင်းပြာကျသွားနိုင်တဲ့အထိမဖြစ်နိုင်လားဖြစ်နိုင်လားဖြစ်နိုင်တယ်တဲ့မြတ်စွာဘုရားကတုတ်တော်ကိုအစချီလိုက်တာဒါကြောင့်ဦးဇင်းတို့တခါတခါမှာတို့သင်္ခါရုပပတ္တိတုတ်တော်အခုဒီတုတ်တော်32ပုံအကြောင်းနေတတ္တလောကအကြောင်းနေဩကာသလောကအကြောင်းနေသင်္ခါရလောကအကြောင်းနေသိနာလေအောင်ကြိုးစားခြင်းဟာကဘာလောကမှာတောက်လောင်နေတဲ့မိကြီးကိုငင်းအောင်ကြိုးစားနေတာ ਨੇ အတူတူပဲအဲ့တော့စကလုံးအကြီးအကျယ်ကြီးမပြောဘဲနဲ့ကို့ဘဝနဲ့တန်ယုံတော့ပဲပြောမယ်ဆိုရင်ကို့အိမ်မှာလောင်နေတဲ့မိတွေကိုငင်းအောင်ကြိုးစားခြင်းပဲဟုတ်ပြီလားကို့အိမ်မှာလောင်နေတဲ့မိတွေမိသားစုအစမပြေသားတွေစိတ်ညစ်ဆရာတွေဘူပန်ဆရာတွေအိမ်တိုင်းအိမ်တိုင်းမှာမရှိဘူးလားနော်မိသားစုတိုင်းမှာမရှိဘူးလားအဲ့ဒီပူလောင်မှုတွေညံ့မှုတွေဟာသဘာဝတရားတွေကိုမှန်မှန်ကန်ကန်နားမလည်သူတွေကမွေးဖွားပေးလိုက်တာကိုကမွေးဖွားပေးတယ်ဆိုရင်ကိုဒီသဘာဝတရားတွေကိုမှန်မှန်ကန်နားမလည်သေးသူပဲကိုကမဟုတ်ပဲတခြားသူကမိကိုမွေးဖွားပေးနေတယ်ဆိုရင်အဲ့ဒီသူဟာမှန်မှန်ကန်ကန်နားမလည်သေးသူပဲဒါဆိုရင်ဦးဇင်းတို့ကဘာလုပ်ရမလဲနားမလည်သေးသူကိုနားလည်အောင်ကြိုးစားပေးရမယ်ကြိုးစားလို့မရဘူးဆိုရင်နားမလည်သေးသူကိုသူနားမလည်လို့ပဲလို့သူ့အပေါ်မှာကိုကနားလည်အောင်ကြိုးစားခြင်းဖြင့်ကိုရဲ့အပူမီးကိုငြိမ်းလို့မရဘူးလားရလားကဲဥမာဆိုပါတော့ဦးဇင်းတို့တကားတော့ခမတွေကိုသားသမီးလေးတွေငယ်တုံးရွယ်တုံးမတိမိုးမလိမ္မာလေးတွေသူတို့ဆိုးကြတယ်တောင်းကြတယ်ကို့အပေါ်မှာနောက်ဆုံးပြန်ဆဲတယ်ပဲဆိုအောင်အော် तू ကကလေးပဲမတိမှမတိတာခွင့်မလွတ်နိုင်ဘူးလားခွင့်လွတ်နိုင်လားဒီကလေးကိုကိုကဘွေယူရတာမယုံဘာလို့တော့သူနားမလည်ဘူးဆိုပြီးတော့ကိုကခွင့်လွှတ်နိုင်တာ ਉਹ ဒီသဘောပဲလောကရဲ့မှာလောကသဘာဝတွေကိုနားမလည်တဲ့ပုံကိုယ်တွေကြောင့်လောင်မြိုက်လာတဲ့မိတွေကိုစ조사ခြင်းနဲ့ဆိုရင်အဲ့ဒီလူတွေကိုကိုကသဘာဝတရားတွေကိုနားလည်နိုင်အောင်စ조사ပေးတဲ့အနေအထားတွေကိုဖန်တီးပေးရမယ်လုပ်ပေးရမယ်စ조사ပေးရမယ်သူနားလည်လောက်အောင်ဘယ်လိုလုပ်နိုင်မလဲအဲ့ဒီလိုမှကိုကစ조사နိုင်စွမ်းမရှိဘူးဆိုရင်ကိုကသူ့အပေါ်မှာနားလည်လိုက်။သူနားမလည်ခြင်းဖြင့်ကိုကလည်းနားမလည်မှုကိုထပ်ပြီးတော့ဖန်တီးမယ်ဆိုရင်ဒီအပူမီးဟာသူ့စီကလောင်တဲ့မီးဟာကို့မှာမကူလားကူလား။ကိုကအဲ့ဒါကိုသူနားမလည်လို့ပဲလို့ဆိုရင်ကို့မှာအဲ့ဒီအပူမီးကကို့စီရပ်ဟပ်ပါမလား။မဟုတ်ဘူးဆိုရင်အပူလောင်တာမတက်တာဘူးလားတက်တာလား။ဒီလိုစ조사စီနေတာပါနော်မြတ်စွာဘုရားက။ဒါကြောင့်ဒါဆိုရင်သဘာဝတရားတွေကိုနားလည်သူတန်ဋိတနားမလည်သူဘာလဒီနေရာမှာမြတ်စွာဘုရားကဘာလတန်ဋိတဆိုတဲ့စကားလုံးနဲ့သုံးတာပါအဲ့တော့ဦးဇင်းတို့မြန်မာစာပေမှာဘာလတန်ဋိတကိုလွယ်လွယ်ပဲလူမိုက်တဲ့တင်ညာရှိလို့ဘာသာပြန်ပေမဲ့ဦးဇင်းတို့ဒီနေရာနဲ့ဆီလျော့အောင်ဦးဇင်းတို့ဘာသာပြန်မယ်ဆိုရင်သဘာဝတရားတွေကိုနားမလည်သူနဲ့နားလည်သူလို့ဒီလိုပဲဘာသာပြန်ခြင်းပါလေအဲ့တော့သဘာဝတရားတွေနားလည်ခြင်းမလည်ခြင်းကိုဘာပေတန်တဲ့အတိုင်းမလဲညသာရကယတောခောအာနန္ဒဘေကုဓာတုကုသလောစဟောတိအာယတနာကုသလောစဟောတိပဋိစ္စသမုပ္ပါဒကုသလောစဟောတိဌာနာဌာနကောကုသလောစဟောတိဣတဝတာခောအာနန္ဒပန္တိကျောဘေကုဝိမန္တကောတိအလံဝဆနာယတဘာဝတရားတွေကိုနားလည်တဲ့ပုဂ္ဂိုလ်ဆိုတာတဲ့အာနန္ဒတဘာဝဓာတ်တဘာဝအကြောင်းတွေကိုနားလည်တဲ့ပုဂ္ဂိုလ်နောက်တစ်ခါအာယတနအကြောင်းတွေကိုနားလည်တဲ့ပုဂ္ဂိုလ်ပဋိစ္စသမုပ္ပါဒ်အကြောင်းကျိုးဖြစ်စဉ်တွေကိုနားလည်တဲ့ပုဂ္ဂိုလ်နေရာဌာနအားလျော်စွာတ တတိနားလေတဲ့ပုဂ္ဂိုလ်ဒီ၄မျိုးနဲ့တိုင်းတာလို့ရပါတယ်အဲ့တော့ဓာတ်သဘာဝတွေကိုလောကသဘာဝတွေကိုနားလေသူလို့ပြောဖို့အတွက်အင်္ဂါအချက်နဲ့မြတ်စွာဘုရားကဒီနေရာမှာ၄ချက်ထုတ်ပြတယ်နော်ဓာတ်သဘာဝကိုနားလေသူအာယတနာကိုနားလေသူနောက်တစ်ခါပဋိစ္စသမုပ္ပါကိုနားလေသူနေရာဌာနအားလျော်စွာစဉ်းစားနှိုင်းချိန်တတ်သူဒီ၄မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတဲ့သဘာဝတရားတွေကိုနားလေတဲ့ပုဂ္ဂိုလ်အဲ့တော့ဦးဇင်းတို့ဒီဟာကိုထောက်တော့အပြည့်မြတ်စွာဘုရားကခေတ္တညာတစ်ခုလည်းတက်ဖို့ပစ္စည်းဥစ္စာတစ်ခုလည်းရှိဖို့ကျမ်းမာရေးတွေကောင်းနေုံမျှလောကမှာရှိတဲ့ပြည့်စုံမှုတွေရှိုံမျှဖြင့်ငြိမ်းချမ်းမှုကိုမရနိုင်ဘူးဆိုတာကိုမြတ်စွာဘုရားဒီနေရာမှာပြောလို့ရမှာဒါဆိုရင်ဦးဇင်းတို့เนาะမိမိတို့ဟာပူလောင်မှုတွေကိုငွေဖွာပေးနေသူလားဒါမှမဟုတ်ပူလောင်မှုတွေမဖြစ်စေသူလားကိုကဘယ်လမ်းကိုရွေးချယ်မလဲပူလောင်မှုတွေကိုမဖြစ်စေခြင်းဘူးဆိုရင်မိမိကိုယ်တိုင်ဒီအင်္ဂါချက်လက်တွေနဲ့ပြည့်စုံအောင်စ조사ရမယ်လို့ဦးဇင်းတို့ကောက်ချက်ချလို့ရသွားပြီဒါဆိုရင်ဦးဇင်းတို့ဓာတ်တဘာဝတွေအကြောင်းနားလည်အောင်အာယတနာတွေအကြောင်းနားလည်အောင်ပဋိစ္စသမုပ္ပါဒကျောင်းကျိုးဆက်ဖြစ်စဉ်တွေကြောင်းနားလည်အောင်သူ့နေရာသူ့ဌာနအားလျော်စွာကြံ့ကျင်လိမ္မာမှုရှိအောင်စ조사ရမယ်ဆိုတဲ့အဖြစ်တစ်ခုတွေ့ပြီဒါဆိုရင်ဒီနေရာကဘယ်မှာသွားပြီးတော့လေ့လာရမှာတော့ဆိုရင်တော့တခြားမှာကြည့်စရာမရှိတော့ပါဘူးတဲ့ဒီဓာတ်သဘာဝတွေဆိုတာမိမိရဲ့ခန္ဓာမှာကြည့်တတ်ရင်မိမိခန္ဓာကိုယ်သဘောပေါက်လိုက်တယ်ဆိုရင်ကလောကလုံးမှာရှိတဲ့တတ္တဝါတွေအကြောင်းအကုန်လုံးနားလည်သွားတယ်တတ္တဝါတွေကြောင့်နားလည်ရင်တတ္တဝါတွေမိယာတရားဖြစ်တဲ့ဩကာသလောကကြီးဆိုတာလည်းပဲတတ္တဝါတွေရဲ့အလိုဆန္ဒအရာဖြစ်နေတာမို့လို့ဩကာသလောကအကြောင်းကလည်းပဲအလိုလိုနားလည်ပြီးသားပဲအဲ့တော့အနှစ်ချုပ်တော့မိမိသာပရဏဆိုမတွေ့ရဘူးလားမိမိခန္ဓာဖြစ်ခြင်းကိုမှန်မှန်ကန်ကန်နားလည်အောင်စ조사ခြင်းသာပရဏဆိုတဲ့အဖြစ်တစ်ခုသွားတွေ့တာပဲဒါကြောင့်ဗုဒ္ဓဘာသာဖြစ်တဲ့ပုဂ္ဂိုလ်တွေဟာကိုယ်ခန္ဓာကြောင့်နားလည်အောင်လို့တရားတွေသင်ကြတယ်တရားတွေအားထုတ်ကြတာအချိန်ကြီးကိုအလကားဖြုံးပြတာမဟုတ်ဘူးတချို့ကဘုရားဘာသာတွေကွာအလကားတော့တန်ဖိုးကြီးတဲ့အချိန်ကြီးကိုငိုက်ကြီးချင်းဖြင့်အချိန်ကြီးကိုဖြုံးပြနေကြတာပါတော့ဒီလိုမျိုးပြောကြတယ်ဒါနားမလည်လို့ပြောကြတာပေါ့နော်မိမိတို့နားလည်သူတွေကြတော့ဒါမိမိတို့အတွက်ငြိမ်းချမ်းမှုကိုရှာဖွေတယ်ငြိမ်းချမ်းမှုကိုရှာဖွေခြင်းကိုယ်ခန္ဓာအရှိတရားကိုသိအောင်လို့ဆိုတော့ဓာတ်သဘာဝအကြောင်းဆိုတာလည်းရှိတာတွေကိုကြည့်ရမှာလားမရှိတာတွေကိုကြည့်ရမှာလားလို့ကြည့်လိုက်ပေါ့ဓာတ်ဆိုတဲ့သဘာဝတည်ဒီနေရာမှာမြတ်စွာဘုရားကဓာတ်သဘာဝ18မျိုးဒါလည်းခန္ဓာမှာကြည့်မျက်စိနားနာရှာကိုယ်စိတ်ဆိုတဲ့မျက်စိဓာတ်နားဓာတ်နှာခေါင်းဓာတ်ရှာကြည့်ဓာတ်ကိုယ်ကြည့်ဓာတ်နောက်တကသွေးအကြည်ဓာတ်မှာမိပြီးဖြစ်နေတဲ့ဘဝေမနောအကြည်ဓာတ်ဆိုတဲ့ဓာတ်တဘာဝ6မျိုးဒီခန္ဓာအိမ်တွဲမှာမရှိဘူးလားရှိတာဗျာလူတိုင်းတတ္တဝါတိုင်းမှာမပါဘူးလားပါလားတိရစ္ဆာန်ပဲဖြစ်စီလူပဲဖြစ်စီအကုန်မပါဘူးလားပါလားပါတယ်ဒါဆိုရင်မျက်စိဓာတ်မှာလာထင်ဟပ်တဲ့အစင်းဓာတ်နားအကြည်ဓာတ်မှာလာထင်ဟပ်တဲ့အတန်ဆိုတဲ့အာယုန်ဓာတ်နှာခေါင်းအကြည်ဓာတ်မှာလာထင်ဟပ်တဲ့အနတ်ဆိုတဲ့ဓာတ်တဘာဝရှားအကြည်ဓာတ်ပေါ်မှာလာပြီးထင်ဟပ်တဲ့အရတာဓာတ်တဘာဝကိုယ်အကြည်ဓာတ်ပေါ်မှာလာထင်ဟပ်တဲ့အတွေ့အထိဖွတ်ထပ်ဓာတ်တဘာဝဘဝေမနောအကြည်ဓာတ်မှာလာထင်ဟပ်တဲ့အတွေ့မျိုးစုံအတွေ့ဓာတ်တဘာဝဆိုတဲ့အာယုန်ဓာတ်6မျိုးရောမိမိတို့ပတ်ဝန်းကျင်မှာမရှိနေလားရှိနေလားအဲအာယုန်ဓာတ်အတိုက်ဓာတ်ကဘယ်နှမျိုးလုံး6မျိုးမိမိတို့ခန္ဓာထဲမှာရှိနေတဲ့အခန္ဓာက6မျိုးဒီအခန္ဓာနဲ့အတိုက်ဓာတ်ဆုံလိုက်တဲ့အခါမှာမြင်စိတ်ဓာတ်တဘာဝမလာဘူးလားဗျာကြားစိတ်ဓာတ်တဘာဝနံစိတ်ဓာတ်တဘာဝစားစိတ်ဓာတ်တဘာဝထိစိတ်ဓာတ်တဘာဝကြံသိစိတ်တွေးသိစိတ်ဓာတ်တဘာဝဆိုတော့စိတ်ဓာတ်တဘာဝ6မျိုးမပေါ်ဘူးလားပေါ်လားအဲ့ဒါကအပွင့်ဓာတ်6မျိုးဘာဓာတ်6မျိုးလို့အဲ့တော့တက်ရှိလောကကြီးတစ်ခုလုံးကိုခြုံလိုက်ရင်ဒီဓာတ်တဘာဝ18မျိုးနဲ့ကင်းတဲ့တတ္တဝါလို့တွေ့ရရလားကြည့်ပေါ့ဒီအရှိတရားတွေကကိုယ်ခန္ဓာနဲ့ဖြစ်စင်မှာမကိုက်နေလားကိုက်နေလားခန္ဓာဖြစ်စင်မှာဒီဓာတ်တဘာဝ18မျိုးတွေ့ရရဲ့မိမိမှာလည်းပဲဓာတ်တဘာဝ18မျိုး သူတို့ဘာမှလည်းဒီဓာတ်တော်ဘာ16မျိုးတထေးမှလည်းဒီဓာတ်တော်ဘာဆင်းရဲသားလည်းဒီဓာတ်တော်ဘာပညာရှိတယ်ဒီဓာတ်တော်ဘာပညာမဲ့လည်းဒီဓာတ်တော်ဘာလူလည်းဒီဓာတ်တော်ဘာတိရစ္ဆာန်လည်းဒီဓာတ်တော်ဘာဓာတ်တော်ဘာတွေကြောင့်နားလေလိုက်တယ်ဆိုရင်တဲ့မြတ်စွာဘုရားကအဲ့ဒီဓာတ်တော်ဘာတွေဟာကဲမိမိရဲ့ဖြစ်စဉ်ဓာတ်တော်ဘာ16မျိုးကိုပဲကြည့်လိုက်အဲ့ဒီ16မျိုးတွေကကြံတဲ့အတိုက်တန်းတဲ့အပွင့်တက်ကိုအသာထားလိုက်အခန္ဓာတဘာဝ6မျိုးဖြစ်စဉ်ကိုပဲကြည့်လိုက်ကဲမိခင်ဝမ်းတိုက်ထဲမှာကန္နရရေကြီးတည်တဲ့အချိန်ကနေခုအချိန်ထိကြောင်းလဲမှုဖြစ်စဉ်ကရက်မရက်မစဲမရက်မနာတခါတည်းဖြစ်နေတာခုအထိဖြစ်မနေဘူးလားဗျာဒီကြောင်းလဲမှုဖြစ်စဉ်ကရက်ကောရက်နေရလားရှေ့ဆက်ပြီးတော့လည်းပဲမရွေ့နေဘူးလားရှိပေါ့အဲ့တော့ကန္နရရေကြီးကနေခုအချိန်ထိလည်းပဲဖြစ်ပြက်ကြောင်းလဲမှုဖြစ်စဉ်ကြီးကရွေ့လာတယ်နောက်လဲဆက်ရွေ့သွားအောင်မှာပဲဆိုတဲ့ကမိမိမှာပိုင်ထားတဲ့ဓာတ်တဘာဝ6မျိုးတည်နေဆလားအနေဆလားဒီတဘာဝလည်းပဲတခါတည်းဖြစ်ပြီးတခါတည်းတန်းရွေ့လာတဲ့အရွေးခုတ်ရလားစက္ကန့်တိုင်းမိနစ်တိုင်းမှာဟန်ချက်ကြီးစွာသူ့ဟာနဲ့သူစင်ကဲစင်ကဲဖြစ်တည်ပြက်ဆိုတဲ့ဖြစ်စဉ်နဲ့ရွေ့လာတဲ့အရွေးတရားဖြစ်တော့ဒီတန်ချက်တရားလည်းပဲမနှဲဘူးအဲ့ဒီတန်ချက်တွေနဲ့အထုခံရတာဖြစ်တဲ့အတွက်ကြောင့်ဒုက္ခလို့ခေါ်မလားဒုက္ခလို့ခေါ်မလားဒုက္ခဆင်စစ်ပဲဒါတွေကိုကိုကယက်ထားခြင်းနဲ့ကိုလိုချင်တဲ့အရွယ်မှာရရတာအဲ့ဒါကစီမံလို့မရဘူးဆိုတဲ့သဘောကအတ္တမို့လို့လားအနတ္တမို့လို့လားအဲ့တော့ဓာတ်သဘာဝတွေကိုနားလည်လိုက်ခြင်းဖြင့်အနိစ္စအမြင်ဒုက္ခအမြင်အနတ္တအမြင်ရလိုက်ပြီဆိုရင်အဲ့ဒီအမြင်တွေကဒီဓာတ်သဘာဝတွေပုံမှန်အခြေခံပြီးတော့ဖြစ်နေတဲ့လောဘမီးတွေဒေါသမီးတွေမာမာနမီးတွေအိတ်တမစ္ဆေယမီးတွေမွေးဖွားပေးသေးရဲ့လားဒီအမြင်နဲ့မရှိရင်တော့ဒီမိတွေရမို့ဦးဇင်းတို့ဒလဆက်မပေါ်နေဘူးလားပေါ်နေတာဒီမိတွေရှိနေပြီဆိုရင်အဲ့ဒီမိတွေကြောင့်နောက်ဆက်တွဲတောကပိတိဝါမိတွေကမလာဘူးလားလာလားလာတယ်လေအဲ့တော့ဒါဆိုရင်ငြိမ်းချမ်းနေတယ်ဆိုရင်ဓာတ်တဘာဝတွေရဲ့တဘာဝတရားအတိုင်းဖြစ်စဉ်ကိုနားလည်အောင်ကြိုးစားပြီးဒီလိုနားလည်ရင်မိမိကြောင့်နော်ဒီတဘာဝတရားတွေကိုစုပ်ကင်ထားတာလို့နော်နောက်တစ်ခါလောဘဒေါသအိတ်တမစ္စရိယမမာနတို့တပ်ဝန်းကျင်လေးကိုလောင်မြိုက်စေတဲ့အကြောင်းတရားတွေကိုယ်တန်တယ်မှာပေါ်သေးရလားမပေါ်ဘူးဆိုရင်ကိုယ်ကြောင့်တပ်ဝန်းကျင်မငြိမ်းချမ်းဘူးလားငြိမ်းချမ်းလားငြိမ်းချမ်းတယ်အဲ့တော့ကြံတဲ့ပုဂ္ဂိုလ်ကြောင့်ကိုယ်ကလည်းငြိမ်းချမ်းခြင်းနဲ့ဆိုရင်အဲ့ဒီကြံတဲ့ပုဂ္ဂိုလ်တွေကိုလည်းပဲဒီဓာတ်သဘာဝတွေပေါ်အောင်ကိုယ်လုပ်ထရမယ်ဒီလိုအချိန်တွေမျိုးရောက်ဒါကြောင့်အရှင်အင်္ဂုလိမာလာကသူကိုယ်တိုင်ကငြိမ်းချမ်းပြီးပြီမငြိမ်းချမ်းတဲ့သူ့ရဲ့ရန်သူတွေတဲ့ငြိမ်းချမ်းတဲ့လမ်းကိုညွှန်ပြပေးနိုင်တဲ့ဆရာကောင်းသမားကောင်းတွေနဲ့တွေ့ပါစေ။အဲ့ဒီဆရာကောင်းသမားကောင်းတွေဟောပြောတဲ့အငိမ့်တန်းလမ်းစဉ်ကိုကျင့်သုံးနိုင်ကြပါစေ။ကျင့်သုံးနိုင်တဲ့ပြည့်သူတို့တဏ္ဍာမှာအခုလောင်မြတ်နေတဲ့မိတွေငြိမ့်ပါစေ။အရှင်အင်္ဂုလိမာတာရဲ့သုတ်တံသင်္တုံးကသူ့ရဲ့အာတိတနောက်ဆုံးဂါထာ78ဂါထာဂါထာ20ကျော်နဲ့အာတိတပြုခဲ့တယ်။အဲ့ဒါဦးဇင်းတို့လည်းပဲဒီတိုင်းပဲပေါ့။လောကသဘာဝဓာတ်သဘာဝကြောင့်ဒါကြောင့်မြတ်စွာဘုရားတရားတော်တွေကိုအနှစ်ချုပ်လိုက်လို့ရှိရင်အခက်ကြီးတွေမဟုတ်ဘူးလွယ်လွယ်လေးပဲဘလို့လွယ်တာတုံးဆိုတော့မြတ်စွာဘုရားကတဘာဝတရားတွေကိုနားလည်အောင်ဆိုရင်တန်းညှိခိုင်လိုက်တာပဲဥပမာဆိုတော့ကိတာဂောရမီသူ့သားမမေလေးတည်သွားတော့တည်ခြင်းတရားဟာသူ့သားနဲ့ပဲဆိုင်တယ်ဆိုပြီးတော့အပူမီးတွေမကြည့်ဘူးလားကြည့်နေလားအဲ့တော့သူမဖြည့်ဆီးနိုင်ဘူးမဖြည့်ဆီးနိုင်တော့တောကမိတွေတောက်တော့နောက်ဆုံးသူတော်ကောင်းပုဂ္ဂိုလ်ရဲ့ညွန်ပြမှုနဲ့ဖះစီရောက်သွားတဲ့အခါဖះကသူ့ကိုဒီတိုင်းမပူပါနဲ့ဒါကမင်းသားနဲ့သာဆိုင်တာမဟုတ်ဘူးအကုန်လုံးနဲ့ဆိုင်တာလို့ဒီတိုင်းတမ်းမဟုတ်ဘူးသူ့ဘာသူလက်တွေ့လိုက်ကြည့်ခိုင်းလိုက်တယ်ကဲသွားမတည်ဘူးတဲ့အိမ်ကနေဆေးတောင်းခဲ့လို့ခိုင်းလိုက်တဲ့အခါသူကလိုက်မိတဲ့အခါမတည်ဘူးတဲ့အိမ်တွေ့ရလားအဲ့မှာသူကအဖြေသွားတွေ့တယ်သေခြင်းသဘောတရားဟာငါသားနဲ့သာဆိုင်တာမဟုတ်ဘူးအိမ်တိုင်းနဲ့ဆိုင်တယ်။ဘာတိုင်းနဲ့ဆိုင်လဲ။အိမ်တိုင်းမှာရှိတဲ့လူတိုင်းနဲ့ဆိုင်တယ်ဆိုတာကိုအဖြေကိုတော့မတွေ့ဘူးလား။တွေ့တော့အဲ့ဒီမှာအဲ့ဒီသူ့သားအပေါ်မှာဆွဲနေတဲ့အဆွဲကိုခွာချနိုင်လိုက်တယ်။အဲ့ဒီမှာမှသူ့သားတွေအလောင်းလေးကိုတုတ်တံမှာသွားမြုပ်။ဖះစီသွားလိုက်နိုင်တယ်။အစကဒီအလောင်းလေးတောင်မှမပြည့်ရက်နိုင်ဘူး။အဲ့တော့မြတ်စွာဘုရားတရားတော်တွေဟာတောကပရိဒီဝံမိတက်တာခြင်းနဲ့ဆိုရင်ဘာလုတ်ခိုင်းတာလဲဆိုရင်တန်းညှိခိုင်းလိုက်တာ။ မတူကွဲပြားခြားနားမှုတွေလို့မြင်နေသရွေ့အဲ့ဒီအပေါ်မှာမကျေနပ်တဲ့အခြေအနေတွေကအမြဲတမ်းပေါ်ပေါက်နေတာဆင်းရဲချမ်းသာကွဲပြားခြားနားမှုလှပခြင်းမလှပခြင်းကွဲပြားခြားနားမှုတာလွန်ခြင်းမတာလွန်ခြင်းကွဲပြားခြားနားမှုပညာတတ်ခြင်းမတတ်ခြင်းကွဲပြားခြားနားမှုအစ်င့်မြင့်ခြင်းနေခြင်းကွဲပြားခြားနားမှုလို့မြင်နေသရွေ့မိမိတို့မှာမကျေနပ်တာတို့ကျေနပ်တာတို့ကအမြဲတမ်းနှစ်ခုကမလာနိုင်ဘူးလားလာနေလားအဲ့တော့မြတ်စွာဘုရားကဘသူရဲ့ခန္ဓာပဲကြည့်လိုက်ကြည့်လိုက်တဲ့ဒီဓာတ်တဘာဝ18မျိုးနဲ့ကင်းတဲ့ခန္ဓာရှိလားဗြဟ္မာခန္ဓာနတ်ခန္ဓာတတိခန္ဓာစัจ जा မင်းခန္ဓာတမတခန္ဓာဆင်းရဲသားခန္ဓာအာနာရှိသူခန္ဓာအာနာမရှိသူခန္ဓာလမ်းပေကြောင်သားခန္ဓာနောက်ဆုံးပိုးရွက်ချပုံးလေးတွေပဲဖြစ်စေကြမှုအားလုံးတန်းကြီးလိုက်တော့ဓာတ်တဘာဝဘယ်နှမျိုးပဲရှိရလားဒီ18မျိုးကလည်းစက္ကန့်တိုင်းမှာဖြစ်ပြပြောင်းလဲနေတာကြီးဆိုတော့အဲ့ဒီလိုမြင်လိုက်ရယ်ကွဲပြားခြားနားမှုဆိုတာတွေ့သေးလားအားလုံးကတတ်တမတ်တဲ့တန်းစားတဲ့ဆိုတဲ့အခြေအနေတော့အဖြေတခုမရဘူးလားရလားရတယ်ဆိုရင်အဲ့ဒီခြေဟာပေါ်မှာခြေကမ်းပြီးမကျေနပ်တာလို့ကျေနပ်တာလို့လာပါအောင်မလားလွယ်လွယ်လေးပဲဘုရားတရားတော်ဒါကြောင့်နားစေအောင်ကြိုးစားခြင်းပဲဆိုရင်နော်ဘုရားတရားတော်တွေဟာအနှစ်ချုပ်လိုက်မယ်ဆိုရင်တန်းညှိခိုင်းတဲ့သဘောပဲအဲ့ဒါဓာတ်တဘာဝတွေနားစေအောင်ခုဓာတ်၈မျိုးကိုလည်းနားလည်အောင်ကြည့်တယ်။အဲ့ဒီဓာတ်၈မျိုးထဲမှာကြည့်ဦးဇင်းတို့တချို့ကြတော့အာယတနလို့ပြောမှနားလည်မယ့်ပုံကိုရှိတယ်။အဲ့ဒါဆိုတော့မိမိရဲ့အခန္ဓာမျက်စိနားနာရှာကိုစိတ်ဆိုတဲ့အခန္ဓာဘယ်နှမျိုးလုံးအခန္ဓာကမျက်စိနားနာရှာကိုစိတ်ဆိုတဲ့အခန္ဓာကဘယ်နှမျိုးလုံး၆မျိုး။လာပြီးတော့တိုက်တဲ့အစင်းအတန်အနယတာအတွေ့အတွေ့ဆိုတဲ့အာယုန်ဓာတ်ကအတိုက်ဓာတ်ကဘယ်နှမျိုးလုံးအဲ့ဒီဓာတ်သဘာဝနှစ်စုံဟာဦးဇင်းတို့လောကမှာအရေးကြီးတဲ့စိတ်ဓာတ်တဘာဝကိုဘွေးဖွားပေးတယ်ဉာဏ်စိတ်ပေါ်အောင်ကြားစိတ်ပေါ်အောင်နံစိတ်ပေါ်အောင်စားစိတ်ပေါ်အောင်ထိစိတ်ပေါ်အောင်တွေးသိစိတ်ပေါ်အောင်ဘွေးဖွားပေးတယ်အဲ့တော့ဥစဉ်တို့ကမ္ဘာလောကကြီးကိုဥဆောင်နေတဲ့တတ္တဝါတွေရဲ့တဏ္ဍာမှာဖြစ်နေတဲ့စိတ်ဓာတ်တွေကိုဒီအခန္ဓာ6မျိုးအတိုက်ဓာတ်6မျိုးမပါဘဲနဲ့ဖြစ်လို့ရရလားမရပါဘူးဒါဆိုရင်ဥစဉ်တို့စိတ်ဆိုတဲ့ဝိညာဉ်ကိုခေါကဖန်ဆင်းတယ်လို့ပြောစရာရှိသေးလားအခန္ဓာ6မျိုးနဲ့အတိုက်အခံ6မျိုးမပါဘဲနဲ့ဖြန့်ဆင်းလို့ရလားမရဘူးမျက်စိနားနာရှာကိုယ်စိတ်ဆိုတဲ့အခန္ဓာ6မျိုးအစင်းတန်အနယတအတွေ့အတွေ့ဆိုတဲ့အာယုန်ဓာတ်6မျိုးလုံလောက်တဲ့ဒီနှစ်ခုအရှိပြီဆိုရင်လည်းဒီနန္ဒတ်သဘာဝတွေမလာပါနဲ့လို့တားလို့ရရလားအဲလောကမှာအရေးကြီးတဲ့နန္ဒတ်စိတ်ဓာတ်သဘာဝဒီပေါ်ပေါက်ဖို့အတွက်အခန္ဓာ6မျိုးကလည်းပဲအကြောင်းတရားဖြစ်တယ်အတိုက်အခံ6မျိုးကလည်းပဲအကြောင်းတရားဖြစ်တယ်ဒါကြောင့်စိတ်တဘာဝတွေရဲ့အရေးကြီးတဲ့အကြောင်းတရားဟာ12မျိုးရှိတယ်။အခန္ဓာ6မျိုးနဲ့အတိုက်အခံ6မျိုးအဲ့ဒါကိုအာယတန12မျိုးလို့ခေါ်တယ်။ဘာလို့ခေါ်လဲ။ဒီအာယတနတွေအကြောင်းနားလည်တယ်ဆိုလို့ရှိရင်လည်းပဲလောကကြီးအကြောင်းနားလည်တာပဲတဲ့။တဘာဝတရားတွေနားလည်တာပဲတဲ့။နားလည်ခြင်းဖြင့်မိမိတို့မှာဒီဟာတွေကိုနားလည်လိုက်တာနဲ့ဒီတိုင်းနဲ့ဘသူဟာပေါ်မှာမှဆွဲလန်းခြင်းဆိုတာမရှိတော့ဘူး။မိမိဓာတ်တဘာဝတွေပေါ်လာတယ်ပဲမိမိဓာတ်တဘာဝကလည်းပဲစက္ကန့်တိုင်းအရွေတရားဖြစ်နေတယ်တတိယကြွယ်ဒီနတ်ဒီပြမာရီရဲ့ခန္ဓာတွေအရယ်စက္ကန့်တိုင်းဖြစ်တည်ပြည့်ဆိုတဲ့အရွေတရားဖြစ်နေတယ်ဆိုတော့အဲ့ဒီအရွေတရားတွေကိုကဲကိုခုရှိနေတဲ့အရှိတရားတွေအရွေတရားဖြစ်တည်ပြည့်ဒုက္ခပဲတခြားဟာလည်းပဲဒီသဘောပဲဟိုဟာလည်းပဲဒီသဘောပဲဆိုတော့တခြားဟာကိုလိုချင်တယ်ဆိုတာရှိသေးလားမိမိဟာတော့မှမလိုချင်တာတော့သူများဟာလည်းလိုချင်စရာရှိသေးရဲ့လားမရှိတော့ဘူးတဲ့အဲ့ဒါဆိုရင်တရားတာတွေနဲ့မတရားတာတွေနဲ့ဘာတွေပဲလုံးဖြစ်တော့မလို့မတရားတာတွေပေါ်ပါအောင်လားမတရားတာမပေါ်ဘူးဆိုရင်လောကကြီးမှာအပူမီးဆိုတာတောက်เสียရှိလားဒါဆိုရင်ကမ္ဘာလောကကြီးမှာအပူမီးတွေတောက်နေတယ်အိမ်တိုင်းအိမ်တိုင်းမှာအပူမီးတွေတောက်နေတယ်ဒါမှမဟုတ်မိမိခန္ဓာမှာအပူမီးတွေတောက်နေတယ်ဆိုရင်ဖျားတရားတော့ဒီနည်းနဲ့ကြည့်လိုက်ရင်ငါတန်တမှာရှိနေတဲ့ဓာတ်တဘာဝတွေကိုနားမလည်သေးလို့ပဲလို့အဖြေထုတ်လို့မရဘူးလားနားမလည်သေးရတော့ဒီအပူကလာနေမှာပဲနားလည်တဲ့တနေ့အပူငြိမ်းမှာပဲဆိုတော့အဖြေရောမရဘူးလားရလားအေးနော်ဒါဆိုရင်ပဋိစ္စသမုပ္ပါဒ်အဲ့တော့ကဲကောင်းပြီရုဒ္ဒနန္ဒဖြစ်စင်မှာဒီဒေဝီဟာရီနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒီလိုအကြောင်းအကျိုးအကျဉ်းချုပ်နားလည်ရုံမျှမကတခါဆက်ဆက်ပြီးတော့အတိတ်ပစ္စုပ္ပန်အနာဂတ်ပါထပ်နားလည်အောင်ကြိုးစားလိုက်ဓာတ်တဘာဝနဲ့အာယတနကိုနားလည်တာကပစ္စုပန်လောလောဆယ်မိမိရထားတဲ့ခန္ဓာဖြစ်စဉ်ကိုနားလည်လိုက်တာ အတိတ်မပါသေးဘူးအနာဂတ်မပါသေးဘူးအဲ့တော့မပါသေးတော့အတိတ်ကညာဘာများဖြစ်ခဲ့တော့နောက်နာဂတ်မှာညာဘာများဖြစ်အောင်မှာတော့ဆိုတဲ့အတွေ့အကြုံမလာဘူးလားလားအဲ့တော့အခုတော့ငါဒီခန္ဓာဓာတ်တဘာဝအာရဏဘာဝဘုန်းကြီးပြောတဲ့အတိုင်းဖရာဟောတဲ့အတိုင်းဟုတ်ပါပြီအတိတ်ကခန္ဓာတွေကဒါမျိုးနဲ့မတူတဲ့ခန္ဓာများရှိခဲ့အောင်လားနောင်နာကမှာလည်းပဲဒီလိုဓာတ်တဘာဝတွေနဲ့မတူတဲ့အခြေအနေမျိုးမှာရှိနိုင်သေးလားလို့တန်ရာဖြစ်ပြမရှိဘူးလားအဲ့တော့ပရိစ္ဆသမုပ္ပါဒ်နဲ့မြင်အောင်ကြည့်တဲ့ပရိစ္ဆသမုပ္ပါဒ်ဆက်ရနဲ့မြင်အောင်ကြည့်တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဝေထားတဲ့ဓမ္မအဝိဇ္ဇာပစ္စယသင်္ခါရစသည်အားဖြင့်ပရိစ္ဆသမုပ္ပါဒ်တွေဦးဇင်းတို့တခါတခါမှဒီသင်္ခါရမှာလည်းပဲခဏခဏဆရာတော်တွေလာပြီးတော့ဟောနေတာဟာမုံမေးကြောင်းမှာလည်းပဲဆရာတော်ကြီးတွေလာပြီးတော့ဟောနေတာဆိုတော့ပရိစ္ဆသမုပ္ပါဒ်ဆက်ရအကြောင်းတော့ကျွန်တော်လေးသိနာလေထားကြတဲ့ပုံစံတွေဖြစ်ပါလိမ့်မယ်ဒါဆိုရင်အဲ့ဒီမှာဦးဇင်းတို့အတိတ်အကြောင်းတရားကိုအနှစ်ချုပ်လိုက်တော့အဝိဇ္ဇာနဲ့သင်္ခါရတိတ်ကြောင်းကိုအနှစ်ချုပ်လိုက်တော့အဝိဇ္ဇာနဲ့သင်္ခါရပိစုတ်ပံအကျိုးတရားကိုကြည့်ကြတော့ဝိညာဉ်နာယုတ်သာလယတနာဖတ်တာဝေဒနာဒီအကျိုးတရားပေါ်မှာအခြေခံပြီးတော့ဦးဇင်းတို့ကမှန်ကန်တဲ့အသိဉာဏ်တွေတဘာဝနားလည်တဲ့အသိဉာဏ်တွေမြင်ရလိုက်ဘူးဆိုရင်ဒီပေါ်နေတဲ့ဝိညာဉ်နာယုတ်သာလနာဖတ်တာဝေဒနာပေါ်မှာခြေခံပြီးဆုပ်ကင်ထားလိုက်တဲ့အခါတဏှာဥပါဒမီးတွေမတောက်ဘူးလားတောက်လားတဏှာဥပါဒမီးတွေတောက်တော့နောက်ထပ်ကံအသစ်တွေမထူထောင်လားထူထောင်လားဒါတို့ဆိုရင်ဦးဇင်းတို့ဟာတဏှာဥပါဒကမ္မဘဝဆိုတဲ့အကြောင်းတရားတွေမူဖွားပေးလိုက်ပြန်တော့နောင်အနာဂတ်ခန္ဓာတွေမလာပါနဲ့လို့တားလို့ရရလားဒါဆိုရင်သမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တခါခုပိစုတ်ပံမှာနောက်ထပ်အကြောင်းတရားသမုဒယသစ္စာတွေကိုထူထောင်လိုက်ပြန်ရင်နောင်အနာဂတ်ဒုက္ခသစ္စာကိုမီးစာမလာဘူးလားလာမှာလားဒါဆိုရင်32ပုံမှာကြည့်အတိတ်ပစ္စုပန်အနာဂတ်ကြည့်လိုက်တော့အတိတ်ကလည်းဒါပဲပစ္စုပန်လည်းဒါပဲအနာဂတ်လည်းဒါပဲဆိုတဲ့အခြေကိုညှိလို့မရတော့ဘူးလားရသွားပြီဆိုရင်အတိတ်ကိုတွေးပြီးတော့လည်းပဲလွမ်းဆွေးနေเสียရှိသေးလားအတိတ်ကရွှေထီးဆောင်ခဲ့ရတာတွေကိုအာရုံပြုပြီးတော့လည်းပဲစန္ဒလောဘမိတွေတောက်เสียရှိသေးရလားနောင်အနာဂတ်မှာဘလို့ဘဝကြီးတွေရမှာပါလေဆိုပြီးတော့အဲ့ဓာကြီးကိုမမြော်မြော်မှန်းပြီးတော့လည်းပဲမိမိတို့မှာလောဘမိဒေါသမိတွေတောက်เสียရှိရလားအဲ့တော့ပရိစ္ဆသမုပ္ပါဒ်နားလည်ခြင်းဟာလည်းပဲအဖြေထုတ်တာပဲတန်းညှိလိုက်တာအတိတ်အခြေအနေပိစုတ်ပံအခြေအနေအနာဂတ်အခြေအနေအကုန်လုံးကိုဖះကတန်းညှိပေးလိုက်တာအဲ့တော့ပိစုတ်ပံအခြေအနေသဘောပေါက်လိုက်ခြင်းဖြင့်အတိတ်ကိုလည်းနားလည်လိုက်တယ်အနာဂတ်ကိုလည်းနားလည်ပြီးသားဖြစ်သွားတယ်ဒါဆိုရင်အတိတ်ခန္ဓာကိုအကြောင်းပြုပြီးတော့လည်းပဲမိမိတို့မှာကိလေသာမလာတော့ဘူးအနာဂတ်ခန္ဓာတွေနဲ့ပတ်သက်ပြီးတော့လည်းပဲမိမိတို့မှာကိလေသာမလာတော့ဘူးဒီလိုအခြေအနေအဖြေမထုတ်နိုင်သေးသေးရတော့အာဝမ်းပါစရာလို့ထင်နေရင်အဲ့အာကြီးကိုရအောင်လုပ်ဖြစ်ကြတော့မယ်ဟုတ်ပြီလားနော်ဝမ်းပါစရာမဟုတ်ဘူးဆိုလို့ရှိရင်လည်းဒါတွေကိုမရအောင်ရှောင်တိန်ဖြစ်အောင်ကြိုးစားဖြစ်တော့မယ်စသည်အားဖြင့်ဒီလိုမျိုးအခြေအနေတွေဖြစ်သွားတယ်ပေါ့နော်အဲ့တော့ဓာတ်တဘာဝနားလည်ခြင်းအာရဏတဘာဝနားလည်ခြင်းပရိစ္ဆသမုပ္ပါဒ်အတိတ်ပစ္စုပ္ပန်အနာကအကြောင်းကျိုးဆက်ဖြစ်စဉ်ကိုဆက်ဆက်နားလည်ခြင်းဖြင့်လည်းပဲမိမိတို့ဟာဘယ်အရာကိုမှဆုတ်ကင်ထားစရာမကောင်းဘူးဆိုတော့အမြင်ကိုရသွားတော့မိမိတို့ကြောင့်ဖန်တီးလာမဲ့အရာတွေဟာနော်ပူလောင်မဲ့အရာတွေလားငြိမ်းချမ်းမဲ့အရာတွေလားမိမိတို့ကဒီသဘာဝတွေနားလည်ထားတဲ့အတွက်ကြောင့်အတိတ်ခန္ဓာကိုလည်းပဲဆုတ်ကင်ပြီးတော့လောဘဒေါသမောဟကိလေသာမိတွေမတောက်ဘူးအနာဂတ်ခန္ဓာတွေကလည်းပဲဆုတ်ကင်ထားစရာမဟုတ်တဲ့အတွက်ကြောင့်လောဘဒေါသမောဟမိတွေနဲ့ဆုတ်ကင်ထားစရာမဟုတ်တော့ဘူးပိစုတ်ပံခန္ဓာကိုလည်းပဲသဘောပေါက်ထားပြီဆိုတော့ပိစုတ်ပံခန္ဓာနဲ့ပတ်သက်လို့လည်းပဲလောဘဒေါသတဏှာမီးတွေမလာတော့ဘူးဆိုရင်အဲ့ဒီမငြိမ်းချမ်းတဲ့ကမ္ဘာလောကကြီးကိုမွေးဖွားပေးတဲ့လက်သက်တရားခံဖြစ်တဲ့လောဘဒေါသအခန့်တတ်တွေကိုမိမိတို့ကငြိမ်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မိမိတို့ကငြိမ်းချမ်းစေသူတွေလားပူပန်စေသူတွေလားအဲ့တော့အားလုံးကိုပူပန်စေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာဒီဓာတ်တဘာဝတွေရှိတာမရှိတာလောဘဓာတ်တွေဒေါသဓာတ်တွေမပြည့်ဘူးလားပြည့်နေလားအမုန်းဓာတ်တွေနော်မနာလိုတဲ့ဓာတ်တွေမုန်းတီးတဲ့ဓာတ်တွေဒီဓာတ်တဘာဝတွေရှိနေတဲ့အတွက်ကြောင့်ကမ္ဘာလောကကြီးမှာသူတို့ကိုအခြေခံပြီးတော့မီးတွေတောက်နေကြတာဟုတ်ပြီလားဒါဆိုရင်အဲ့ဒီမီးတွေကိုငြင်းကျင်နေဆိုရင်မီးကိုမွေးဖွားပေးတဲ့အမုန်းဓာတ်တွေမဖြစ်ပေါ်အောင်နော်လိုချင်မှုတတ်မဲ့တဲ့ဓာတ်တွေမဖြစ်ပေါ်အောင်မိမိတို့ကြိုးစားကြအဲ့တော့ဒီတက်မဲ့တဲ့ဓာတ်တွေနဲ့မုန်းတီးတဲ့ဓာတ်တွေအားလည်းအလိုလိုအသက်ကြီးုံနဲ့ငြိမ်းသွားမှာဟုတ်ရဲ့လားနော်ဒါကြောင့်ရောဆရာတော်ကပြောတယ်ကိလေသာတွေဆိုတာတဲ့သူ့သူအသက်ကြီးလာလို့နဲတော့တာမဟုတ်ဘူးတဲ့နော်မငြိမ်းလို့ရှိရင်ကြီးလေပိုဆိုးလေတဲ့ကြီးလေသာတဲ့နော်ခ န္ဓာကိုယ်ကတော့ကြီးသွားပြီမဲ့ခန္ဓာကိုယ်ကတော့အိုမင်းရင့်လျော်သွားပြီမဲ့ကိလေသာကိုမတတ်ဘူးဆိုရင်ကိလေသာကတော့ကြီးလေပိုဆိုးလေတဲ့ဒါကြောင့်တချို့ကအသက်ကြီးသွားပြီဆိုရင်အရွယ်ရကိလေသာနည်းသွားတယ်မဟုတ်ဘူးကိလေသာကတတ်ကိုတတ်မှနည်းတာမတတ်ဖဲနဲ့တော့အရွယ်ရင့်လျော်နဲ့နည်းပါမလားမနည်းဘူးเนาะဒါကြောင့်ကိုယ်တဏ္ဍာမှာကြီးတာမကြီးဘောအသက်ကြီးတာလေစိတ်တွေပိုထိုးတာလေစိတ်တွေပို့ပြီးတော့တိမ်မွေ့သွားမယ်ဟာမတိမ်မွေ့သွားပဲနဲ့စိတ်တွေတချို့ဆိုရင်အသက်ကြီးလာတဲ့အခါမှာဒေါသတွေပို့ကြီးလာတယ်မရှိဘူးလားဒါဒေါသတက်ကနည်းလာတာလားများလာတာလားဒီဒေါသတက်ကိုမလျှော့ဘဲနဲ့တရားတွေကရော့ပါမလားဒီတိုင်းရော့စီလို့တော့အုံဖွဲ့မမ်းမုတ်လို့ရပါမလားအဲ့တော့ဒီဓာတ်ဓာဝတွေကဘယ်ပုံမှာခြေခံလာတာလဲဆိုတော့မိမိတို့ခန္ဓာမှာရှိတဲ့ရုပ်တ္တဏ္ဍတ်တွေပုံမှာစွဲတဲ့အစွဲပုံမှာခြေခံပြီးဖြစ်လာတာဘာလို့စွဲလာလဲဆိုတော့လေပဲဒီရုပ်တ္တဏ္ဍတ်တွေရဲ့တဘာဝတရားကိုနားမလည်လို့ဆွဲတာနားလည်ရင်ဆွဲပါမလားနားလည်လိုက်တာလည်းပဲကြည့်လိုက်တော့ဒီတဘာဝတရားတွေဟာနော်စက္ကန့်မလမိနစ်မလပြောင်းလဲနေတယ်ဆိုတဲ့အခါကျတော့ဆုတ်ကင်ထားစရာတွေမဟုတ်မှအဲ့ဒီမှာသွားတွေ့တယ်သွားတွေ့တော့အစွဲတက်တရားအလိုလိုရော့သွားတယ်နော်ဒါကြောင့်မိမိတို့နော်ဓာတ်တဘာဝနားလည်ခြင်းအာရဏတဘာဝနားလည်ခြင်းအတိတ်ပစ္စုပန်နာကဆက်ဆက်တက်ခြင်းဆိုတာလည်းပဲအပူမီးတွေကိုငိမ့်စေပါတယ်တဲ့နော်နောက်တစ်ခါအရာဌာနအားလျော်စွာသိနာလေခြင်းမလဲခြင်းအဲ့ဒီမှာဦးဇင်းတို့ဒါကိုလည်းပဲပြောလိုပါတယ်အရာဌာနအားလျော်စွာဌာနဌာနကောတန်ကလောကထဲမှာလည်းပဲဒီဟာအရေးကြီးပါတယ်သူ့အရွယ်အားလျော်စွာသူ့နေရာအားလျော်စွာနော်ပြောဆိုသုံးလုံးရမယ့်ဟာတွေဝတ်စားဆင်ရမယ့်ဟာတွေအခြေအနေတွေအချိန်ခါတွေဆိုတာမရှိဘူးလားဒီချိန်ဒီရာဒီရဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်ဒီလိုနေရာမျိုးမှာဘယ်လိုပြောရမယ်ဆိုရဲသူ့နေရာဌာနအားလျော်စွာမရှိဘူးလားရှိလားအဲ့ဒီအချိန်ဒီအချိန်ခါအားလျော်စွာတက်သည့်နားလေတဲ့ပုံကိုယ်လေးကနေရာတကာမှာဝင်ဆက်တဲ့အဆင်ပြေတယ်အဲ့ဒီလိုနားမလည်တဲ့ပုံကိုယ်လေးကတော့နေရာတကာမဝင်ဆက်ဘူးအဆင်မပြေဘူးလက်ရောညီထွေမရှိဘူးဒါလောကထဲမှာတော့မှအရာဌာနအားလျော်စွာသိခြင်းမသိခြင်းဟာအများကြီးတက်ရောက်မှုရှိမနေဘူးလားရှိနေတယ်ဒီသဘောပဲတဲ့ဘုရားကအဲ့ဒီလောက်လေးကတော့လောကထဲမှာရှိတဲ့ပညာရှိသူတွေကဆုံးမနိုင်တယ်ဘုရားတဆူဖြစ်ဖို့မလိုအပ်ဘူးဖះကဒီနေရာမှာအရာဌာနအားလျော်စွာသိနာလေခြင်းမလဲခြင်းဆိုတာကတကယ်နောက်ဆုံးအခြေအနေတွေကိုအရေးကြီးတဲ့အခြေအနေတွေကိုဖះညံတဲ့เนาะအစင်တန်းနဲ့ပြောထားတာကဘာပြောထားလဲဆိုတော့ပုထုဇဉ်နဲ့အရိယာဒီအခြေအနေနှစ်မျိုးပေါ်မှာအခြေခံပြီးပြောထားတယ်ပုထုဇဉ်ဘဝအခြေအနေနဲ့အရိယာဘဝအခြေအနေနဲ့အမြင်တွေဘယ်လို꽈တယ်လဲလောကသဘာဝတွေအကြောင်းနားလည်မှုဘယ်လို꽈တယ်လဲဆိုတာကိုဒီနေရာမှာအခြေခံပြီးပြောထားတယ်ဘာပြောထားလဲဆိုတော့မြတ်စွာဘုရားကပုထုဇဉ်အဖြစ်ကနေလွန်မြောက်လို့သောတာပန်အရိယာနေတဲ့ရောက်ပြီဆိုတာနဲ့သောသောကတွေ့ရှိထားတဲ့ရုတ်တ္တဏ္ဍတ်တွေပေါ်မှာနေဆလို့ဆုတ်ကင်ထားတာဒုက္ခလို့ဆုတ်ကင်ထားတာအတ္တလို့ဆုတ်ကင်ထားတဲ့အမြင်တွေလုံးဝမရှိတော့ဘူးသူဟာရုတ်တ္တဏ္ဍတ်ဘယ်ရုတ်တ္တဏ္ဍတ်မျိုးကိုမဆိုသူညာနဲ့ရှုကြည့်လိုက်တိုင်းအနိစ္စဆိုတဲ့တဘာဝအမြင်ကိုသူလက်ခံသွားပြီဒုက္ခဆိုတဲ့တဘာဝအခြေအနေကိုတဘာဝအတိုင်းသူလက်ခံသွားပြီအနတ္တဆိုတဲ့တဘာဝတရားကိုအနတ္တဆိုတဲ့အမြင်အတိုင်းလက်ခံသွားပြီပြောင်းလဲရိုးထုံးတာမရှိတော့ဘူးဒါဆိုရင်ဦးဇင်းတို့ဒီနေရာမှာသောတာပန်ဖြစ်တယ်ဆိုတဲ့ပုံကိုယ်လေးဒီနေရာမှာကိုယ့်ကိုယ်ကိုပေတံနဲ့တိုင်းလို့ရတယ်မိမိသောတာပန်တကယ်ဖြစ်ပြီလားမဖြစ်ပြီလားစဉ်းစားကြည့်ညာနဲ့ရှုကြည့်ပေါ်လာတဲ့ရုဒ္ဒဏ္ဍတ်ကိုနေစာဒုက္ခအတ္တလို့ထင်နေသေးရင်အဲသောတာပန်မဟုတ်ဘူးအနိစ္စဒုက္ခအနတ္တဆိုတဲ့အမြင်ကနေဘယ်တော့အခါမှမတွေ့ဖြစ်သွားမှအဲ့ဒီပုဂ္ဂိုလ်ကတကယ်သောတာပန်ဉာဏ်အမြင်တဲ့ပုထုဇဉ်ဆိုရင်တော့ဒီဉာဏ်အမြင်ဟာဝိပဿနာရှုတဲ့ခိုက်တက်မှာဝိပဿနာဉာဏ်ဖြင့်ဖြစ်နေရင်အနိစ္စဒုက္ခအနတ္တဆိုတဲ့အမြင်မှန်ရတယ်ဝိပဿနာမရှုရင်အဲ့ဒီအမြင်ကပျောက်သွားတယ်မပေါ်နိုင်ဘူးပေါ့အဲဒါပုထုဇဉ်ကျတော့အချိန်မရွေးပြောင်းလဲနိုင်သေးတယ်အရိယာကျတော့အချိန်မရွေးအမြင်ဟာပြောင်းလဲမှုမရှိတော့ဘူးဒါဟာလည်းပဲပုထုဇဉ်အချိန်နေနဲ့အရိယာရဲ့အချိန်နေကွဲပြားခြားနားမှုပဲတဲ့ဒီလိုပုထုဇဉ်ရဲ့အရာဌာနအရိယာရဲ့အရာဌာနတွေကိုတိနာလေခြင်းဖြင့်လည်းပဲမိမိတို့မှာအပူမီးတွေငြိမ့်စေနိုင်တယ်ဘယ်လိုငြိမ့်စေနိုင်တော့အဲ့တော့မိမိတို့ဟာပုထုဇဉ်ဖြစ်နေရင်အချိန်မရွေးအယူဆကမခိုင်သေးသေးဘူးအဲ့တော့ခိုင်မြဲတဲ့အရိယာဘဝရောက်မှမိမိတို့ဘဝဟာတည်ငြိမ်ပဲအရိယာဘဝဆိုတာလည်းပဲဒီတိုင်းနေုံနဲ့ရောက်ရရှိပါမလားကြင့်မှရောက်မှာမကြင့်ဘဲနဲ့ရောက်ပါမလားကြင့်တယ်ဆိုတဲ့ကောင်းတာကြင့်မှလားမကောင်းတာကြင့်မှလား 高那进来不过的要讲老干嘛不没说照有冲上西边嘛不行陪他个老干的方法里讲慢慢看看地哪里进哈的没这个没法被堵没好把握的慢慢看看哪么来进地大的没这个没法被你的而且过哈没这个没法被你都骗你的月的没没说的呗这方法这样的过哪么来的不都这样了不呢အဲ့တော့မြတ်စွာဘုရားဒီနေရာမှာပုထုဇဉ်အမြင်နဲ့အရိယာအမြင်ကိုပထမဆုံးသူအဲ့ဒီဌာနနဲ့ကွဲပြားဌာနမှုကိုဖော်ပြနောက်တစ်ချက်မြတ်စွာဘုရားကဘာဖော်ပြကြလဲဆိုတော့ပုထုဇဉ်နဲ့အရိယာရဲ့ကွဲပြားဌာနမှုဟာသိကြောက်ရကောင်းတယ်ပုထုဇဉ်ဟာမခိုင်မြဲသေးတဲ့ပုံမှာယက်တီထားတာဖြစ်တဲ့အတွက်ကြောင့်အချိန်မရွေးကြောက်ရလို့တွေကိုထားတာလုံနိုင်သေးတယ်တဲ့သောတာပန်နဲ့ရောက်သွားပြီဆိုရင်တော့အဲ့ဒီလိုကြောက်စရာကောင်းတဲ့အလုပ်တွေဘယ်တော့မှမလုပ်တော့ဘူးဘယ်လိုဟာပြီလဲဆိုတော့เนาะအမေတတ်တဲ့အမှုတွေအဖေတတ်တဲ့အမှုတွေယဟန္တာတတ်တဲ့အမှုတွေဖျားဝယံလုပ်တဲ့အမှုတွေတန်ခါတင်းခွဲတဲ့အလုပ်တွေဒီလိုကြီးကျယ်တဲ့အဖြစ်ကြီးတွေပုထုဇဉ်တွေဟာအချိန်မရွေးအခါမရွေးအနေထားမရွေးလုံနိုင်တဲ့အခြေအနေမှာရှိတယ်ကိုဟာအခုနေခါမှာမိကောင်းဖာကောင်းဆရာကောင်းသမားကောင်းနေနဲ့တရားနာလို့အကောင့်တက်တွေရှိနေတဲ့ခါမှာလှုပ်ရှင်တဲ့စိတ်တွေမပေါ်ပေမဲ့ဒီလိုအခြေအနေမျိုးမဟုတ်ဖဲနဲ့နောက်ထပ်သိုးသွမ်းတဲ့အခြေအနေမျိုးမှာသွားမွေးဖွားရင်အဲ့ဒီလိုကံကြီးမျိုးတွေအခြေအနေထထလုံနိုင်ပြီးတော့အပေလေးပါးတန်တရားကမလွတ်နိုင်တဲ့အခြေအနေတွေအခြေအနေရှိနေသေးတယ်ဥပမာဆိုတော့ဦးဇင်းတို့အရှင်ဒေဝတ္တနော်တကယ်ဆိုရင်သူဟာမင်းကြီးမင်းသားတပါးပဲပိုင်ဆိုင်မှုတွေစွန့်ပြီးတော့အရှင်အာနန္ဒာတို့နဲ့အတူယဟန်ဝိပ္ပတရားကျင့်တရားကျင့်လိုက်တော့သူလည်းသူ့ပါရမီအားတယောက်ဆိုတော့လောကီဇန်ဘိညာဉ်တွေအကုန်ရတာအရှင်အာနန္ဒာတို့ကျတော့သောတာပန်တွေပါလေအရိယာဖြစ်သွားတယ်အဲ့ဒီအခါမှာအရှင်ဒေဝတ္တဟာသူရတဲ့တရားတူကိုသူကဖျားရတဲ့ဉာဏ်နဲ့အတူတူလောက်သွားထင်တာပုထုဇဉ်ဆိုတော့ဇံဘိညာဉ်ရခြင်းတည်းအရိယာမဟုတ်သေးဘူးလောကီနယ်ပယ်မှာအမြင့်ဆုံးအခြေအနေညှတာပဲအဲ့ဒီအခြေအနေမျိုးမှာအရိယာနဲ့မကူးနိုင်သေးတဲ့ပုထုဇဉ်နယ်ပယ်ပုထုဇဉ်ဆိုတာလည်းဇံဘိညာဉ်တွေကအခြေအနေခါမေးစူးစမ်းရင်ရနိုင်တယ်ရလာတဲ့အခါမှာအဲ့ဒီရတဲ့တရားပေါ်မှာမှန်မှန်ကန်ကန်မမြင်နိုင်ဘူးနားမလည်နိုင်ဘူးဆိုရင်ကိုရတဲ့ဟာကိုတကယ်အေးရမှအကြီးတော့သွားထင်တတ်တယ်သူတဘာဝကိုနားမလည်တာနားမလည်တဲ့အခါကျတော့သူကဘာဖြစ်လာလဲဆိုတော့လူတွေကဖျားခေါ်တဲ့တရားနားလဲပြီးတော့တရားသူတရားမြတ်တွေရကြအရှင်သာရိပုတ္တရှင်မမောက္ကလလို့ခေါ်တဲ့တရားတွေနားလဲပြီးတော့တရားသူတရားမြတ်တွေရကြတော့ဖျားကိုကြည်ညိုတဲ့ပုဂ္ဂိုလ်တွေအရှင်သာရိပုတ္တရှင်မမောက္ကလတို့ဘုံမှာကြည်ညိုတဲ့ပုဂ္ဂိုလ်တွေကပေါ်တယ်အဲ့တော့เจ้าမှာလာသူတွေကဖျားစီသွားကြအရှင်သာရိပုတ္တစီသွားကြအရှင်မမောက္ကလစီသွားကြသူကသူများကိုလည်းပဲတရားဟောပြဟန်မတူပါဘူးခေါ်ပြသေးနိုင်တဲ့အခြေအနေတည်းရှိဖို့မပေါ်ပါဘူးအဲ့တော့သူ့စီမှာလာမဲ့ပုဂ္ဂိုလ်မရှိဘူးအဲ့ဒီမှာကြော်ကြားမှုကိုလိုချင်တဲ့ဆန္ဒတွေအဲ့မှာတတ်ဖြစ်တာငါစီကျတဲ့လူတွေလာရင်ကောင်းပါပဲငါလည်းတလို့ကောင်းတယ်အဲ့တော့ तू ကစဉ်းစားတယ်ဖျားရတဲ့ဗုဒ္ဓရတဲ့ဉာဏ်နဲ့ငါရတဲ့ဉာဏ်နဲ့အတူတူပဲအတူတူပဲဘာလို့ကွဲပြားခြားနားနေရတာလဲအဲ့ဒီမှာသွားပြီးတော့တဘာဝတရားကို तू နားမလည်တာကို့အဆင့်တန်းကိုဘယ်ရောက်နေဆိုနားမလည်တာနားမလည်တဲ့အတွက်ကြောင့်သူကအဲ့ဒီမှာသွားပြီးတော့လိုချင်တဲ့ဟာကိုကြော်ကြားမှုကိုလိုချင်တာသာဖြစ်တယ်ဖြစ်တော့ရိုးရိုးတန်းတန်းနားလည်အောင်မကြိုးစားဘဲနဲ့ဖြက်လန်းနည်းနဲ့ကြိုးစားလိုက်တဲ့အခါသူကဖះပေါ်မှာသွားပြီးတော့ရန်လုပ်တယ်ဖះကိုတတ်ဖို့ကြံစည်တယ်နောက်တော့ဖះရဲ့တန်ခါးတွေကိုသင်ခွဲအောင်လုပ်ဖို့တတ်တည်ပြီးရှိတာတယ်အခြေခံတာကကြည့်သူ့စီလူမလာတာနာမည်မကြီးတာနာမည်ကြီးကျင်လာတယ်လူတွေအုံနေတာကိုဖြစ်ချင်တယ်ဆန္ဒတဏှာလောဘကိုမှခြေခံလိုက်တာနောက်တခါဖရာတို့ရှင်သာတိဘုရားရှင်မမက္ကလနုပေါ်မှာလူတွေအုံနေတာကိုမနာလိုတဲ့မုန်းတိမှုပေါ်မှာအခြေခံတာအဲ့ဒီဟာကသူ့ကိုဘာတွေမွေးဖွားပေးလိုက်လဲဆိုတော့တကယ်ကံကြီးတွေဖရာကိုရန်လုပ်တယ်တန်ဃာတွေကိုတင်ခွဲလိုက်တယ်ဆိုတော့ကံကြီးတွေကိုမွေးဖွားပေးလိုက်တော့ကဲအတ္တိဒုက္ခမရောက်ဘူးလားရောက်လားအဲ့တော့ပုထုဇဉ်ဆိုတာလေကိုယ့်အခြေအနေကိုနားလည်ရတယ်တဲ့ပုထုဇဉ်ရဲ့အခြေအနေဟာအခုနေခါမှာကောင်းနေပြီနဲ့တော်ကြလဲအဆိုးဆုံးအခြေအနေရောက်သွားနိုင်တာ အဲ့ပုထုဇဉ်ဘဝရဲ့အခြေအနေတတော်ကိုဆိုပါလေအဲ့တော့တေးကြတဲ့ဘဝမျိုးရောက်အောင်စူးစမ်းတက်မယ်အရိယာတို့မြည်သည်ဘယ်တော့ခါမှဒီလိုကံကြီးမျိုးကိုလှုပ်ရှားထုံးစံမရှိတော့ပါဘူးတဲ့နော်အရိယာတို့မြည်သည်ဒီလိုကံကြီးမျိုးကိုဘယ်တော့ခါမှနော်လှုပ်ရှားထုံးစံမရှိတော့တည်ငြိမ်တဲ့ဘဝဒါဆိုရင်မိမိတို့မတည်ငြိမ်တဲ့ဘဝမှာရပ်တည်နေရတဲ့အခြေအနေနဲ့တည်ငြိမ်တဲ့ဘဝမှာယက်တည်ရမယ်အခြေအနေဒီနှစ်ခုကိုနားလည်ခြင်းဖြင့်လည်းပဲတည်ငြိမ်အောင်ကြိုးစားရမယ်ဆိုတဲ့အဖြစ်တစ်ခုမရဘူးလားတည်ငြိမ်အောင်ကြိုးစားတယ်ဆိုတာလည်းပဲကောင်းတာလုံးမှရမှာလားမကောင်းတာလုံးမှရမှာလားအဲကောင်းတာလုံးမှရမယ်ဆိုရင်ဒီပုဂ္ဂိုလ်တယောက်ကြောင့်အပူမီးဆိုတာလောင်းစရာရှိပါမလားသူကမကောင်းတာဆိုရင်ဘယ်တော့မှမလုပ်ဘူးကောင်းတာပဲလုံးမှဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကကိုယ်တည်အပူမီးကိုမွေးဖွားပေးနေသူလားအငိမ်းတက်ကိုမွေးဖွားပေးသူလားဆိုတော့စဉ်းစားပါပါနော်ဒါဆိုရင်တော့ဒီအခြေအနေကိုနားလည်ခြင်းဟာလည်းနောက်တစ်ခါဦးဇင်းတို့ကမ္ဘာလောကကြီးကိုမီးတွေမွေးဖွားပေးတာလည်းပဲအငင်းခုံနေရလည်းပဲမရှိဘူးလားအယူဆမတူတဲ့ပုံမှာအခြေခံပြီးငင်းညခုံညအဲ့ဒီငင်းခုံမှုတွေရလည်းပဲဦးဇင်းတို့ကမ္ဘာလောကစစ်မီးတွေကိုမမွေးဖွားပေးဘူးလားမွေးဖွားပေးတာဒီနေ့ကမ္ဘာလောကကိုကြည့်လိုက်ကမ္ဘာမှာနော်ကမ္ဘာသမိုင်းစဉ်ဆက်ကိုကြည့်လိုက်ဖြစ်လာသည်မစစ်ပွဲတွေယုံကြည်မှုတွေပုံမှာခြေခံပြီးတော့ကွဲပြားခြားနားမှုတွေပုံမှာခြေခံပြီးတော့စစ်မီးတွေမတောက်တော့လားတောက်တော့လားတောက်တော့တယ်အဲ့ဒါဟာငင်းခုန်စရာဘာသွားခြေခံလဲဆိုတော့ယုံကြည်တဲ့ God ဖះပုံမှာသွားခြေခံတာအဲ့ဒီဖះကိုပုံစံမျိုးမျိုးနဲ့ယုံကြည်ကြတဲ့အခါမှာကိုယုံကြည်တဲ့အချိန်တိုင်းလက်မယုံကြည်ဘူးဆိုရင်ကျန်တဲ့ပုဂ္ဂိုလ်ဟာရန်သူပဲဒါမျိုးအချိန်တွေဖြစ်မသွားဘူးလားဖြစ်သွားတော့ဒါဆိုရင်ဖះနဲ့ပတ်သက်တဲ့မှန်ကန်တဲ့အမြင်ရလည်းပဲရှိဖို့မလိုဘူးလားလိုရလားဒါကြောင့်မြတ်စွာဘုရားကငင်းကုန်မှုတွေရဲ့လက်သက်တရားခံဖြစ်တဲ့ဖះဆိုသူနဲ့ပတ်သက်ပြီးတော့လည်းပဲနားလည်အောင်စူးစမ်းတဲ့နည်းဒီအချိန်ဒီပုံမှာနားမလည်သေး၍လည်းပဲကမ္ဘာလောကမှာအဲ့ဒီဖះဆိုသူပုံမှာအခြေခံပြီးတော့ငင်းကုန်မှုတွေပူလောင်မှုတွေဟာမွေးဖွားပေးနေဦးမှာပဲဒါလည်းပဲအရာဌာနအားဖြင့်ဆိုတာသိခြင်းမသိခြင်းပေါ်မှာအခြေခံထားတာအဲ့တော့ဖះပေါ်မှာဘယ်လိုနားလည်ရမလဲအထာဏမေတ္တနဝကာသောယံဧကိတလောကဓာတုယဒွေရဟံသောတမ္မာတံဗုဒ္ဓအပုပ္ပံအစရိမံဥပ္ပစ္စီယောလောကမှာအရာအလုံးကိုသိတယ်သဗ္ဗညုတဉာဏ်ရှင်ဖြစ်တဲ့ဖះမျိုးဆိုတာတစ်ဆူတည်းသာပွင့်ရထုံးစံရှိတယ်နှစ်ဆူပေါ်ရထုံးစံမရှိဘူးဟုတ်ပြီလားဖះဘယ်နှစုပဲရှိတာနော်အများကြီးမရှိဘူးအဲ့တော့ဒါဆိုရင်အရှင်ဘုရားတန်ဖို့ဒီမှာဖះအများကြီးပဲအဲ့ဒါဘယ်လိုလဲဆိုတော့မဟုတ်ပွင့်တဲ့အချိန်မှာတစုပဲရှိတာကိုပြောတာပွင့်ပြီးတဲ့ဖះတွေအများကြီးရှိမယ်နောက်နာကမှာပွင့်မဲ့ဖះတွေစူးစမ်းမဲ့သူရှိရင်ပွင့်မှာပဲစူးစမ်းသူရှိရင်ပွင့်မှာပဲစူးစမ်းသူမရှိရင်မပွင့်ဘူးဖះကခွဲတန်းကြပွင့်တာလည်းမဟုတ်ဘူးလူစွမ်းကောင်းတွေပေါ်တဲ့အချိန်မှာတခါတလေဦးဇင်းတို့ကမ္ဘာလောကမှာကမ္ဘာလောကကြီးကိုကဲတင်ရှင်တွေဆိုတာလည်းပဲအများထက်ပေါ်နေတာဟုတ်ရဲ့လားတတဝါဒီဒုက္ခရောက်နေရအောင်ကြည့်ပြီးတော့တနာလို့မနေနိုင်တဲ့ပုဂ္ဂိုလ်ကငါနိုင်ငံကဲမယ်ငါလူမျိုးတွေကဲမယ်ဆိုတဲ့အခြေအနေကခေါင်းဆောင်တက်တက်ဖြစ်တာပဲဟုတ်တယ်မလားကဲဒုတိယကမ္ဘာစစ်ဖြစ်တယ်ဟာဟစ်တလာတို့ရဲ့ဆိုးသွမ်းမှုတွေကိုကာကွယ်ခြင်းတော့ကျန်တဲ့မဟာမိတ်တွေကဟောခေါင်းဆောင်ထားတော့ပြီးတော့သူ့ရဲ့ရန်တွေကိုကာကွယ်တာတော့ဘာလို့အခြေအနေရဲ့ဒီဖြစ်မလာဘူးလားဖြစ်တာလေအဲ့တော့ဆိုးရွားကဒီလိုမျိုးကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေဆိုတာနော်ကဲဆဲခြင်းနဲ့စိတ်ပေါ်မှာခြေခံပြီးမှဖြစ်လာတာအဲ့ဒီလိုမဟာကရုဏာဓာတ်တွေအားကြီးတဲ့ပုဂ္ဂိုလ်တွေရှိနေတဲ့၍ဖះလောင်းတွေပေါ်လာမှာပဲဖះလောင်းတွေရှိနေတဲ့၍သူတို့ကျင့်စဉ်တွေကျင့်လို့ပြည့်ရင်ပြည့်သူတိုင်းဟာဖះဖြစ်ခွင့်မရှိဘူးလားရှိလားအဲလူတိုင်းဖះလောင်းမှန်းလို့ရတယ်အားလုံးကဖះလောင်းမှန်းလို့ရတို့လို့ရနော်ဒါကြောင့်ဗုဒ္ဓဘာသာဖြစ်ရတာကတကယ်ကိုယ့်ဂျမကိုဖန်တီးနိုင်တဲ့အခွင့်အရေးအပြည့်ရတာလားသူများအပေါ်မှာတည်နေတာလားကိုယ့်အပေါ်မှာတည်တာလားနော်ဒါကြောင့်တကယ်ကိုကျေနပ်เสียရကောင်းတဲ့ယုံကြည်မှုပါနော်ကြောက်လို့လည်းမဟုတ်ဘူးနော်ဦးဇင်းတို့မြတ်စွာဘုရားကသူ့ကိုယုံမှမယုံရင်မင်းတို့အပယ်လားမလို့ရောခြောက်ရတာမခြောက်ဘူးနော်အဲ့ဒါကိုတချို့ကနားမလဲတော့ဗုဒ္ဓဘာသာဘုန်းကြီးတွေကနတ်ဘုံနဲ့မြောက်ငရဲဘုံနဲ့ခြောက်ပြီးတော့မြောက်အဲ့ဒီလိုအခြောက်အမြောက်နဲ့စားနေတာပါဆိုပြီးတော့ပြောကြတာလည်းရှိတယ်နော်ဟုတ်လားအဲ့ဒါတွေပဲမိမိတို့ညံမမီရင်တော့နော်ဗုဒ္ဓဘာသာဘုန်းကြီးတွေကထွင်တော့နေပါကွာဟာလူတွေကိုမင်းတို့ဒါလှူလို့ရှိရင်နတ်ဘုံရောက်မယ်ကျလို့မလို့ရင်တော့မင်းတို့ငရဲသွားမယ်ဆိုပြီးတော့ငရဲနဲ့ခြောက်နတ်ဘုံနဲ့မြှောက်ပြီးတော့ဗုဒ္ဓဘာသာဘုန်းကြီးတွေလှုပ်ရှားနေတာတော့အဲ့ဒီလိုမျိုးနားမလဲသူတွေကတော့ပြောရတယ်နော် တကယ်တော့ဖျားတရားတော်ဆစ်ဆစ်ချင်းကပ်ကြည့်ရင်အဲ့ဒီလိုမျိုး6လုံး7လုံးပါရဲ့လားအချင်းနေမှန်ကိုပြောပြတာလေးကြည့်ပဲနော်6လုံး7လုံးနေမပါဘူးနော်အဲ့တော့ဖျားနဲ့ပတ်သက်ပြီးတော့နားလည်ရမှာကလောကမှာဖျားတဆူဆိုတာဖျားဆိုတာပွင့်ရင်ပွင့်စဲကာလမှာဘယ်နှဆူသာရှိရထုံးတာရှိတာလဲအဲ့တော့အဲ့ဒီတဆူတဲသောကာလဟာဘယ်ချိန်ကနေဘယ်ချိန်ထိလဲဆိုတော့ဖျားပฏิတန်နေနေတဲ့အချိန်ကနေဖုရားရဲ့ဓာတ်တော်ဒီပရိနိဗ္ဗာန်ဆန်တဲ့အချိန်တွင်းကိုပြောတာအဲ့ဒီအချိန်တွင်းမှာနှစ်ဆူပွင့်ရိုးထုံးတာမရှိဘူးတဆူပဲတပည့်ချင်းကနေတပည့်ချင်းထိလဲဆိုတဲ့ဟာအဲ့မှာသွားတွေ့တာဒါဆိုရင်ဦးဇင်းတို့ဖုရားနဲ့ပတ်သက်ပြီးတော့ယုံမတန်ဖုရားဖြစ်เสียရှိသေးရဲ့လားငင်းခုန်เสียချိန်နေရောရှိသေးရဲ့လားမရှိတော့ဘူးဖုရားတဆူပဲရှိတယ်အဲ့တော့ဦးဇင်းတို့သက်တည်ပြနိုင်တာလည်းပဲဦးဇင်းတို့မြတ်စွာဘုရားဟာအဖေထင်ရှားရှိတယ်အမေထင်ရှားရှိတယ်တိုင်းပြည်ထင်ရှားရှိတယ်နေရာထင်ရှားရှိတယ်အခုပရိနိဗ္ဗာန်ဆန်သွားပြီမရှိတော့ဘူးဒါပေမဲ့ဓာတ်တော်တွေကြံသေးတယ်ဒီလိုမျိုးသက်တည်မပြနိုင်ဘူးလားပြနိုင်လားနော်စိတ်ကူးရင်လည်းခေါင်းကင်မှာရှိနေတာမျိုးဟုတ်ရဲ့လားမဟုတ်ဘူးဘယ်နေရာမှာရှိနေရမှာမဟုတ်ဘူးဒါကြောင့်ဦးဇင်းတို့ကအဲ့ဒီလိုယုံသွားပြီဆိုရင်ကိုယုံကြည်တဲ့အပေါ်မှာခြေခံပြီးတော့ငင်းခုန်ကြရကမ္ဘာလောကကြီးနဲ့ငင်းခုန်ကြရရှိသေးရဲ့လားကိုယ့်ရဲ့ယုံကြည်မှုကပြတ်သားသွားပြီဆိုတော့ तू မယုံတဲ့အတွက်ကြောင့်လည်းပဲ तू နဲ့ကိုယ်ကသွားပြီးငင်းနေကြရောလိုရဲ့လားမယုံသူတွေနဲ့လည်းပဲငင်းနေကြရမလိုဘူးကိုယ်ကိုယ်တိုင်လည်းပဲအမြင်ရှင်းသွားပြီနော်အဲ့တော့မယုံသူတွေအတွက်ကြောင့်လည်းပဲကိုကမင်းယုံမှာကွာမယုံရင်မင်းကငါကအာနာနဲ့နော်ဘာလို့မညာလို့မယ်လို့ရောချင်းချောက်နေစီရလိုရလားနော်ဒါပဲအဲ့တော့တဲ့ရောက်ကဘာမှာဖြစ်ပေါ်လာတဲ့စစ်မီးတွေကဗုဒ္ဓဘာသာကိုအကြောင်းပြုပြီးဖြစ်တဲ့စစ်မီးတပွဲမှမရှိပါဘူးနော်ဒါကြောင့်ဦးဇင်းတို့ဒီနေရာမှာမြတ်စွာဘုရားကပြောလိုတာကလောကမှာဖြစ်ပေါ်လာတဲ့စိတ်ဆင်းရဲစရာတွေပူလောင်စရာတွေဆိုတာကသဘာဝတရားတွေကိုမှန်မှန်ကန်ကန်နားမလည်သူတွေကြောင့်ဖြစ်တယ်ဆိုတာကိုဦးဇင်းတို့ဒီနေရာမှာချင်းကပ်နေတယ်။အဲ့တော့ဖះရနဲ့ပတ်သက်လို့သဘာဝကြကြနားလည်အောင်ချင်းကပ်လိုက်တဲ့အခါအခုဖះရနဲ့ပတ်သက်လို့အမြင်ရှင်းသွားပြီ။ဖះဟာဘယ်နဲ့ဆူတာပွင့်ရိုးထုံးလန်ရှိလဲ။အဲ့တော့ဦးဇင်းတို့ခုနေ့ကနော်ဦးဇင်းတို့အင်္ဂလိပ်စာသွားတင်တဲ့အဒါစကူးမှာဦးဇင်းတို့ဆရာကြီးကဦးဇင်းတို့ကဆရာတော်ဦးသီလာနဲ့စာအုပ်တွေပေးဖတ်တဲ့အခါဗုဒ္ဓဘာသာကျောင်းသူကတော်တော်လေးလေးစိတ်ဝင်စားတယ်အဲ့တော့ဗုဒ္ဓဘာသာက enlightenment ရဆိုတဲ့เนาะအသိဉာဏ်အလင်းရရင်ဘယ်သူမှဆိုဘုရားဖြစ်ခွင့်ရှိတယ်သူကဒါလည်းသဘောကျတယ်အဲ့တော့ဗုဒ္ဓကဘာလို့တဆူတဲ့เนาะတခုတည်းဖြစ်ရလဲဘုရားတွေအများကြီးဖြစ်ရင်မကောင်းလားတဲ့သူကပြောတယ်အဲ့တော့ဦးဇင်းတို့ကမကြီးရောဘုရားကဲဒါဆိုရင်ဘာလို့တဆူတဲ့ဖြစ်ရလဲနှစ်ဆူသုံးဆူဖြစ်ရင်ပုံမကောင်းလားလို့စဉ်းစားကြရမရှိဘူးလားသူစဉ်းစားတယ်လို့အဲ့တော့ဒီနေရာမှာဦးဇင်းတို့တန်ခါနာသုံးတန်တင်ထားတဲ့ကျမ်းဂန်များမှာသာပြထားလေဆိုတော့ဖះအဲ့ဒီလိုเนาะလောကတတစ်ခုမှာပွင့်ပြီဟဲ့ဆိုရင်တဆူတည်းသာပွင့်တယ်ဘာကြောင့်တဆူတည်းပွင့်ရတာလဲဆိုတော့ဖះလိုပုံကူမျိုးဟာเนาะကျင့်ဖို့လဲခက်တယ်လို့เนาะတကယ်ခက်ခဲတဲ့အလုပ်ကိုလုပ်နိုင်တဲ့ပုံကူဆိုတာလူတိုင်းလုပ်နိုင်ရလားမလုပ်နိုင်ဘူးအဲ့တော့ခက်ခဲတဲ့အခြေအနေမျိုးရောက်သွားတဲ့ပုံကူဟာလည်းပဲတဦးတယောက်တည်းနှစ်ယောက်သုံးယောက်ရောက်နေရင်လည်းပဲဒါဟာခက်ခဲတဲ့အလုပ်လို့ထင်စရာရှိသေးရလားခက်ခဲလုပ်နိုင်တယ်ဆိုတဲ့ဟာနော်သူများမလုံနိုင်သူကိုသူများမလုံနိုင်တဲ့အလုပ်ကိုလုပ်နိုင်တာဒါကြောင့်ဗုဒ္ဓဟာနှစ်ဆူသုံးဆူပွင့်နေရင်နော်ခုခေတ်ဘုန်းကြီးတွေအများကြီးရှိတော့ဘုန်းကြီးတွေဟာထူးဆန်းစရာမဟုတ်တော့ဘူးဘုရားကလည်းပဲအဲ့ဒီလိုနှစ်ပါးသုံးပါးလေးပါးငါးပါးဆိုရင်ထူးဆန်းစရာအနေထားမျိုးရှိသေးရလားဒါဆိုရင်သူ့အပေါ်မှာယုံကြည်မှုကနည်းမသွားနိုင်ဘူးလားနည်းသွားနိုင်လားအဲ့တဆူလေးဖြစ်ခြင်းနဲ့အများကြီးဖြစ်ခြင်းနဲ့ဟာကွာသွားတယ်နော်နောက်ပြီးတော့ဘုရားဘယ်နှဆူပဲပွင့်ပွင့်တဲ့မြတ်ဖရားတိုင်းဟာတဘာဝတရားတွေကိုမှန်မှန်ကန်ကန်သိနာလေထားတဲ့အတွက်ကြောင့်သူသိတဲ့တဘာဝတရားဖြစ်စဉ်တွေကိုပဲပြောမှာဆိုတော့ဖြစ်စဉ်ကြီးကအတူတူပဲဟိုဖရားဟောလဲဒီဖြစ်စဉ်ပဲပြောမှာပဲဒီဖရားဟောလဲဒီဖြစ်စဉ်ပဲမှန်ကန်တဲ့ဖြစ်စဉ်ကနှစ်မျိုးသုံးမျိုးအဖြေထွက်ရုံးထုံးတာရှိရလားတစ်မျိုးတည်းပဲရှိတာအဲ့တော့ဟောမဲ့ဖရားတိုင်းကဟောမဲ့အကြောင်းအရာကတစ်ခုတည်းဆိုတော့အများကြီးလိုနေကြရောရှိသေးရလားမလို့ဘူးတဲ့ဒါကြောင့်ဟောမဲ့တရားကလည်းပဲတမျိုးတည်းသာဖြစ်တဲ့အတွက်ကြောင့်ဘုရားကြီးဘုရားအများကြီးမလို့ရဘူးတဲ့နောက်တစ်ခါဒီလိုဘုရားအများကြီးပေါ်ခြင်းဖြင့်လောကမှာဆရာများတဲ့ဆရာမတူတဲ့ကျောင်းသားတွေဟာသူ့ဆရာကိုယ့်ဆရာအားပြန်ရတယ်လို့ပဲဒီဘုရားဟိုဘုရားရှိတာပြီဆိုရင်သူ့ဘုရားငါဘုရားအားပြန်တဲ့ငင်းခုန်ဆရာအခြေအနေမျိုးတွေမဖြစ်လာဘူးလားဖြစ်လာမလားဦးဇင်းတို့တော့ကြည့်ပေါ့ဦးဇင်းတို့အခုနော်တို့ဘုရားကရွှေတဝင်းဝင်းနဲ့ကွာမင်းတို့ဘုရားကရွှေရှိလို့လားဆိုတာအပြည့်မြင့်ဆိုတာမလားဘူးလားနော်ဖရာတော်မှာရွှေရှိတဲ့ဖရာမှာရှိခိုးခြင်းနဲ့ရွှေမရှိတဲ့ဖရာဆိုရင်ရှေ့မခိုးခြင်းဘူးဒါမျိုးတွေကမရှိတာဘူးလားသဘောပြပြတာနော်အ ဲ့တော့ဥစဉ်တို့နှစ်ခုသုံးခုဖြစ်လာခြင်းဟာအဲ့ဒီလိုမျိုးငင်းခုန်စရာအားပြိုင်စရာဖြစ်ပြီးတော့မငင်းချမ်းစရာဖြစ်လာနိုင်တဲ့အတွက်ကြောင့်လောကမှာဘုရားဟာဘယ်နှစုသားပွင့်ရောထောင်းဆောင်ရှိတာလို့တဆူတဲတာအဲ့ဒီတဆူတဲမှာလည်းပဲလောကဒတ်အားလုံးထဲမှာအဲ့ဒီကဘာလောကဒတ်မှာပဲပွင့်ဘယ်လောကဒတ်မှာမပွင့်ဒီလောကဘလောကဒတ်ထဲမှာလည်းပဲမေဇိမဒေသမှာပဲပွင့်တယ်ဘယ်မှာပဲပွင့်လို့မေဇိမဒေသဆိုတာလည်းအခုဘုရားပွင့်တဲ့ဘောဓိပင်နဲ့ဂရာအဲ့ဒီဂရာကလွဲလို့ဘုရားတိုင်းဘုရားတိုင်းဘယ်နေရာမှာမှပြောင်းပွင့်ရုံထုံးတာမရှိဘူးဘုရားတိုင်းဟာအဲ့ဒီကဘာရဲ့ဘဟုချက်မှဖြစ်တဲ့မေဇိမဒေသရာသီဥတုမျှတာတဲ့နေရာမှာတဘာဝတည်နှံနေတဘာဝအတိုင်းဖြစ်ထွန်းတဲ့နေရာတွေမှာတဘာဝကိုလွန်ဆန်နေနေရတဲ့နေထားမျိုးတွေမှာမရှိပါဘူးเนาะဥစဉ်တို့ဒီဘက်ဒေသတွေဆိုတာကကြည်လူတွေကတဘာဝကိုလွန်ဆန်ပြီးတော့မှတီထောင်ဖန်ဆင်းနေရတာတဘာဝအတိုင်းနေလို့ရရဲ့လားဥမာဆိုတော့ဒီအဆောက်အဦတွေကောင်းကောင်းမဆောက်ဖဲနဲ့ဒီတိုင်းနေလို့ရရဲ့လားဥစဉ်တို့အာရှဘက်ကဒီတိုင်းတစ်ပင်အောင်နေလည်းမရဘူးလားရလားရတယ်ဟုတ်တယ်မလားရာသီဥတုသဘာဝတွေကမျှတာတဲ့အနေထားမှာရှိတယ်။သိဉာဏ်တွေကလည်းပဲเนาะမျိုးစုံအကုန်ပေါက်တယ်။ဒါမျိုးပေါ့နော်။အဲ့ဒါမြတ်စွာဘုရားတိုင်းဟာတဏှာထဲမှာပဲရှိတယ်เนาะ။အဲ့ဒီတဏှာထဲမှာပဲပွင့်ရထုံးတာရှိတယ်။အဲ့တော့ဒီလိုမျိုးဘုရားနဲ့ပတ်သက်တဲ့ဒီလိုအမြင်မျိုးတွေရှင်းထားပြီဆိုရင်လည်းပဲဒါပေါ်မှာခြေခံပြီးငင်းခုန်စရာခြေခြေတွေဖြစ်မလာဘူးတဲ့။နောက်တစ်ခါကဘာမှာတစ်ခါတည်းဖြစ်တတ်တာကစัจเจဝရိမင်းနေပေါ်မှာခြေခံပြီးဖြစ်တတ်တယ်တဲ့စัจเจဝရိမင်းဆိုရတဲ့တယောက်တည်းသာတက်နော်တပါးတည်းသာပေါ်ရထုံးတာရှိတယ်နှစ်ခုသုံးခုပေါ်ရထုံးတာမရှိဘူးတဲ့နောက်တစ်ခါအငင်းကုန်ဖြစ်လာเสียရှိတာကယောက်ျားမိန်းမကွဲပြားခြားနားမှုအဲအမျိုးသမီးမျိုးသားကွဲပြားခြားနားမှုပေါ်မှာခြေခံပြီးတော့ဒီနေ့ထိကဘာမှာလည်းပဲငင်းကြကုန်ကြတော့အမျိုးသမီးတွေကိုနှိမ်နေမနှိမ်ဘူးနော်အမျိုးသားတွေကညက်တယ်နော်အမျိုးသမီးတွေကယုံညံ့တယ်ဆိုတော့ငင်းခုမှုတွေရတယ်ပဲကဘာဥကာကလူအမျိုးသားအမျိုးသမီးကွဲတဲ့အခြေအနေကနေဒီနေ့အထိမရှိနေဘူးလားရှိနေလားဒါအပေါ်မှာခြေခံပြီးငင်းခုတာတွေနော်မင်းတို့အမျိုးသမီးတွေကတို့အမျိုးသားတွေနဲ့တူလို့လားစသည်အားဖြင့်အဲ့ဒီလိုမျိုးအနိုင်ယူမှုတွေအဲ့တော့အမျိုးသမီးတွေကလည်းပဲတို့လည်းပဲလုပ်ရင်ဖြစ်တာပဲဆိုတော့အားပြိုင်မှုတွေခက်ကာလဒီနေ့ခက်လည်းပဲနော်ညီမျှတဲ့နေရာမညီမျှတဲ့နေရာတွေမှာကွဲပြားခြားနားမှုတွေအခုတချို့နိုင်ငံတွေမှာဆိုရင်အမျိုးသမီးတွေကိုတားနှိပ်ကွထားတယ်။ဟောဒါမျိုးခြေနေပေါ်မှာခြေခံပြီးတော့ကွဲပြားခြားနားမှုတွေစိတ်ဆင်းရဲမှုတွေပူလောင်ရမှုတွေမရှိဘူးလား။အဲ့ဒီလိုမျိုးကွဲပြားခြားနားမှုတွေပေါ်မှာလည်းပဲမှန်မှန်ကန်ကန်နားမလည်ခြင်းဟာလည်းပဲအဲ့ဒီလိုအပူမီးတွေကိုဖြစ်စေခြင်းပဲ။အဲ့တော့မြတ်စွာဘုရားကဒီနေရာမှာဘာအဖြစ်ထုတ်ထားလဲဆိုရင်နော်အမြင့်ဆုံးအခြေအနေတွေမှာတော့ဥပမာဗုဒ္ဓဆိုတဲ့အမြင့်ဆုံးအခြေအနေနော်ဒီအခြေအနေမျိုးမှာတော့အမျိုးသမီးမဖြစ်နိုင်ပါဘူးတဲ့အမျိုးသားပဲဖြစ်နိုင်တယ်ကြည့်မြတ်စွာဘုရားပြောခြင်းသည်အမျိုးသားမြတ်တယ်အမျိုးသမီးညံ့တယ်ပြောတာတစ်ခေါက်မှမပါဘူးဖယားဆိုတဲ့အမြင့်ဆုံးအနေထားမျိုးမှာဘယ်သူသားဖြစ်နိုင်တာလို့အမျိုးသားပဲဖြစ်နိုင်တယ်ဘာပဲဖြစ်နိုင်တာလို့ဘာလို့လဲကြီးကျယ်မြင့်မြတ်တဲ့စိတ်တည်ရှိတဲ့ပုဂ္ဂိုလ်မှာဘုရားဖြစ်နိုင်တာအဲ့ဒီလောက်ကြီးကျယ်မြင့်မြတ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာအနေထားဟာလည်းပဲသူများယုံကြည်လောက်တဲ့ခန္ဓာအနေထားအတိုင်းသူ့ရဲ့စိတ်ဆန္ဒအတိုင်းဖြစ်ရတာဦးဇင်းတို့စဉ်းစားကြည့်မယ်နောက်တစ်ချက်ပုထုရှင်ဦးဇင်းတို့ခန္ဓာတွေဟာရေရိုးတွေဟာတိစက်တရားကျင့်လို့ဓမ္မတတ္တိတွေပြောင်းလာတဲ့အယောဓာတ်တွေရဲ့သဘာဝကပြောင်းသွားပြီးတော့နောက်ဆုံးဝင်ဆက်တွေပြောင်းသွားတယ်စိတ်ရုပ်လောကဆိုတာစိတ်ပေါ်မှာမူတည်ထားတယ်ဘယ်ပေါ်မှာမူတည်ကြလဲအဲ့ဒီစိတ်ကြောင့်ရုပ်လောကဖြစ်စဉ်ပြောင်းကိုပြောင်းရတယ်အဲ့တော့အခုဥစဉ်တော့ဒကာကမတွေဒကာမတွေဖြစ်ခြင်းဖြစ်မယ်ဒကာဖြစ်ခြင်းဖြစ်မယ်ဘယ်သူပဲဖြစ်ဖြစ်ငါဖျားဖြစ်အောင်မှန်ပြီးကျင့်မယ်ဆိုရင်ကျင့်လိုက်တဲ့အဲ့ဒီကျင့်တဲ့စိတ်ဖြစ်စဉ်တွေကဥစဉ်တော့ဒကာကမတို့ရဲ့ခန္ဓာကိုအဲ့ဒီလိုအနေထားမျိုးထိပြောင်းသွားပြီးတယ်ပြောင်းကိုပြောင်းရတယ်ကြည့်ဖျားပြောတာကယောက်ျားမြတ်တယ်မိန်းမမြတ်တယ်မြတ်ချင်းမမြတ်ချင်းကိုပြောတာမဟုတ်ဘူးဒီလိုအနေထားမျိုးမှာဒီလိုခန္ဓာပဲရှိတယ်လို့ပြောတာတဘာဝတရားနားလည်အောင်စူးစမ်းခိုင်းတာနော်။ပါလွန်ခြင်းနှိမ်ခြင်းခွဲခြားခြင်းဆိုတဲ့အခြေအနေတစ်ခုမှမပါဘူး။အဲ့တော့ဖះအဖြစ်မပြောပါနဲ့တဲ့။ဖះကတော့ဖះအဖြစ်ကိုပဲပြောထားတယ်။ဒီဥစဉ်တော့အထာကရာမှာကျတော့ဖះအဖြစ်မပြောနဲ့တဲ့။ဖះဗျာဒိတ်ခံတဲ့အခြေအနေမှကိုပဲဒီခန္ဓာကလေးစားခန့်ညာလောက်တဲ့ဒီခန္ဓာဖြစ်နေပြီ။အမျိုးသားခန္ဓာဖြစ်နေပြီ။ဘာကြောင့်လဲဖះစုပန်တဲ့အချိန်မှာတက်တော်ထင်ကဖះတစ်ပါးစီမှာကိုကဖះစုပန်တဲ့အချိန်မှာနောက်ဆုံးပြည့်စုံနေရမယ့်အည်သွေးက ဇံဘိညင်တွေရနေရမယ်။ဒေါဂီဇံဘိညင်တွေတမာပတ်ရှိပါရနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။အဲ့ဒီဇံတမာပတ်တွေဆိုတာကလူလောကထဲမှာနော်အင်ဂျိုအင်ညာရက်သေးရွာထဲမှာနေပြီးကျင့်လို့ရတဲ့အနေအထားမျိုးဟုတ်ရလား။တောတွေတောင်တွေထဲမှာချင်းကပ်ပြီးမှကျင့်ရတာ။တောတွေတောင်တွေထဲမှာချင်းကပ်ပြီးကျင့်တယ်ဆိုတဲ့ကအမျိုးသမီးခန္ဓာနဲ့လုံခြုံမှုရှိပါမလား။မရှိဘူး။ဘယ်ခန္ဓာမျိုးမှပဲလို့အမျိုးသားခန္ဓာ။ဒါကြောင့်ဇံသိဉ္စင်တမာပတ်ရှိပါမရနိုင်ဘူးလို့အမျိုးသမီးတွေကိုပြောတာမဟုတ်ဘူးမြတ်စွာဘုရားလက်ထက်ကဇံသိဉ္စင်တမာပတ်တွေရတဲ့အမျိုးသမီးတွေလည်းရှိတယ်ခေမထေတီတို့ပါလို့ရတယ်ဒါပေမဲ့သူတို့ကြတော့လည်းပဲဖရာရဲ့စောင့်ရှောက်မှုနဲ့ဖရာကြောင်းကံနေနဲ့ယဟန်တော်များနဲ့မနီမဝေးသူတို့ဘိက္ခုနီကြောင်းကံနေတိတ်အစောင့်ရှောက်မဝေးတဲ့နေရာတွေမှာကြောင်းကံအဲ့ဒီလိုကြောင်းကံမျိုးမှာစ조사ရင်းနဲ့ဇံသိဉ္စင်တမာပတ်တွေရကြတယ်ဖះခေါ်လိုက်တဲ့အခါမှာဖះသူတို့ကြတော့ဇံဘိညာတမာပတ်ကိုများသောအားဖြင့်အမျိုးသမီးတွေဟာဇံဘိညာတမာပတ်တက်တက်ရတဲ့အမျိုးသမီးအသိမရှိသူတို့ရဲ့ဆုတောင်းအားတွေဆိုတာမဲ့ညာဖူညာရလို့မဲ့ညာဖူညာနဲ့တခါတည်းပါလာတဲ့ဇံဘိညာမျိုးရတာများတယ်တမထတက်တက်ကျင့်တာကတော်တဲ့တောင်ထဲမှာသွားကုန်တော့မှာဘာလို့လဲတမထရဲ့အနောက်ချက်ကအတန်အတန်နောက်ချက်ရှိပြီဆိုရင်တမထကဖြစ်ကိုမဖြစ်တာစိတ်ငြိမ်တဲ့တောတောင်ကိုချင်းကိုချင်းကရရတာအဲ့တော့ဖះအလောင်းတော်သည်ဖះစုပန်တဲ့အချိန်မှာလောကုတ္တရာတရားသူမပါဘူးလောကီတရားတက်တက်ပြရအောင်ကြည့်ရတာအဲ့ဒီလောကီတရားတက်တက်အထဲမှာအမြင့်ဆုံးဇံပင်ရှင်တမဘက်ရှိပါရဖို့ဆိုရင်တောထွက်ပြီးယသိယဟန်ပြီးတာမန်လူဝတ်နဲ့တောင်မဟုတ်ဘူးယသိယဟန်ဝတ်ပြီးကြည့်ရတာအဲ့တော့အမျိုးသမီးခန္ဓာအနေထားနဲ့ဖြစ်နိုင်ကြရှိရလားမရှိပါဘူးတဲ့ဒါကြောင့်ဖះအဖြစ်မပြောနဲ့ဖះစုပန်တဲ့အချိန်မှာကိုပဲသူ့ရဲ့စိတ်ဓာတ်တွေဟာအဲ့ဒီဘဝမှာကြွတန်းဝင်လောက်တဲ့အနေအထားတွေရှိနေပြီအဲ့တော့သူ့ရဲ့ခန္ဓာအနေအထားကနော်တဘာဝအတိုင်းယက်တည်နိုင်လောက်တဲ့ခန္ဓာမျိုးရှိနေပြီဒါကြောင့်အဲ့ဒီလိုအခြေအနေမျိုးနားလည်ရမယ်အဲ့တော့တရားသူရခြင်းမရခြင်းမှာမျိုးသမီးမျိုးသားခွဲခြားခြင်းမရှိဘူးဒီလိုလေးစားခံညာလောက်တဲ့ဖះအဖြစ်မျိုးဟာအမျိုးသားခန္ဓာနဲ့သာဖြစ်နိုင်တယ်အမျိုးသမီးခန္ဓာနဲ့မဖြစ်နိုင်ဘူးဆိုလိုတာဖះဆုကိုအမျိုးသမီးတွေမပန်ထိုက်ဘူးအမျိုးသားတွေကပန်ထိုက်တယ်လို့ပြောတာမဟုတ်ဘူးဖះဆုမှန်းပြီးတော့ဘယ်လိုမှဆိုကျင့်လို့ရတယ်ဗျာဒိတ်ခံတဲ့အချိန်ရောက်သွားပြီဆိုရင်တော့မိမိရဲ့ခန္ဓာဟာဒီအချိန်ကြီးရောက်သွားပြီလေအမျိုးသားခန္ဓာအချိန်ကြီးရောက်သွားပြီဒီသဘောပြောတာနော်ဒါဆိုရင်ဦးဇင်းတို့မြတ်စွာဘုရားပြောတဲ့ဟာကိုဦးဇင်းတို့နားလည်ကြည့်ရတယ်ဘဝထဲမှာနားလည်ကြည့်လိုက်မယ်ဆိုရင်ဒီလိုအခြေအနေမျိုးမှာပဲ क्वे ပြဌာနမှုရှိပြီးကြံတဲ့အခြေအနေမျိုးမှာအလုံးကတန်းတူပဲဆိုတဲ့အခြေအနေရှိရယ်နော်ခွဲခြားเสียရလို့နှိမ်ချเสียရလို့ရှိသေးရလားမရှိပါဘူးဒါဆိုရင်ဥစ္စေတို့ဗမာပြည်မှာဖះအကြောင်းကံကြီးချင်းကတ်တဲ့အခါအမျိုးသမီးမျိုးသားခွဲပြခွဲခြားထားခြင်းဟာဘာပါလဲလို့မေးကြမရှိဘူးလားဟိုမှာကြိုက်ဖြူတို့ရွှေတကုံတို့စသည်အားဖြင့်အထက်ပစ္စည်းတို့အမျိုးသမီးမတည့်ရတော့ဘာလို့ဆိုင်းမှုတွေမရှိဘူးလားအဲ့ဒီဟာတွေကလည်းတကယ်တမ်းစဉ်းစားကြည့်ရင်ဦးဇင်းတို့နှစ်ချက်တွေ့နိုင်ပါတယ်။နော်ဦးဇင်းတို့ယဉ်ကျေးမှုတွေကဟိန္ဒူဒီအိန္ဒိယကနေလာခဲ့တာဆိုတော့အိန္ဒိယကဗုဒ္ဓဘာသာတက်တက်တင်မကဘဲနဲ့ဟိန္ဒူဗြဟ္မဏအယူအဆတွေလည်းပဲအ ਨੇ ချင်းမပါဘူးလားပါလား။သူတို့စီမှာအမျိုးသမီးမျိုးသားကွဲပြားခြားနားမှုတွေရဲ့အငွေ့သက်လေးတွေကပါလာတဲ့အတွက်ကြောင့်လည်းပဲတမျိုးဖြစ်နိုင်တယ်။နောက်တစ်ချက်ကဘာဖြစ်နိုင်လဲ။ဦးဇင်းတို့တခါကမှလည်းစဉ်းစားကြည့်ရွှေကုံဖះပေါ်မှာအမျိုးသမီးအမျိုးသားနှစ်ယောက်လုံးသွားလို့ရတဲ့နေရာမျိုးတွေမှာဆိုင်းဖို့တွေဘာတွေရေးထားရတော့။နော်အမြင်မတော်တာတွေမလုပ်ပါနဲ့ဆိုတာလေမရေးထားရဘူးလား။နော်ဒါပါလဲဆိုရင်ဒီမတူညီတဲ့ဓာတ်တဘာဝနှစ်ခုကိုတနေရာထဲမှာအတူနေခြင်းဟင်ဘယ်လိုနေရာရောက်နေတယ်ဆိုတာမှမေ့သွားစီပြီးတော့မတော်တာတွေလုံးမိတတ်ကြတယ်အဲ့တော့ဒီလိုနေရာမျိုးတွေမှာဒီလိုမတူညီတဲ့ဓာတ်တဘာဝနှစ်ခုဟာစိတ်ကြွေရရတဲ့အနေအထားမျိုးဖြစ်သွားမယ်ဆိုရင်ဒီလိုနေရာမျိုးမှာဘယ်လိုမှမြင်မကောင်းတော့ဒါတွေကိုအန္တရာယ်တွေကိုမြင်တဲ့အတွက်ကြောင့်လည်းပဲလူကြီးသူမတွေကစီတားထားတာဖြစ်နိုင်ပါတယ်ဦးဇင်းတို့တွေးကြည့်တာဒါဆိုရင်သူတစ်ချမ်းကတစ်ချမ်းညီမျှတဲ့အခြေအနေမျိုးပေးသင့်တာပဲမဟုတ်ဘူးလားလို့တဆင့်တက်เสียမရှိဘူးလားရှိပါတယ်ဒါနဲ့သောသောကပြောခဲ့တဲ့အိန္ဒိယရဲ့အရွေတရားကနည်းနည်းလေးဓာတ်ပါလာတော့ဒါကြောင့်တဆင့်နှိမ့်လိုက်တဲ့သဘောလေးပဲဖြစ်သွားနိုင်ပါလေဒီမျိုးသမီးတက်လိုက်တဲ့အတွက်ကြောင့်ဒီနေရာမှာဘာဖြစ်သွားမယ်ဒီမုန်နိုင်ကြမယ်ဆိုတော့6လုံးလှန့်လုံးနေပဲလို့ဦးဇင်းတို့ကယူဆပါတယ်ဒါကဘာလို့လို့မ မြတ်စွာဘုရားတရားဟောတဲ့အခါမှာပတ္တာစာရီယူနေတယ်ဝလစ်စလစ်ဘုရားရှိရောက်လာတာပါပဲဘုရားလာခွင့်ပေးတာပါပဲဟုတ်တယ်မလားဒါကြောင့်ဘုရားအနေနဲ့တော့ဦးဇင်းတို့ကွဲပြားခြားနာအောင်ခွဲခြားခြားခြင်းခွဲခြားဆက်ဆံခြင်းဆိုရှိရလားမရှိဘူးဒါပေမဲ့ဦးဇင်းတို့ဇတ်တော်တွေမှာတခါတလေဘုရားကအမျိုးသမီးတွေရဲ့အပြစ်တွေကိုခေါ်ရတဲ့နေရာတွေမရှိဘူးလားဘာလို့ခေါ်လာလဲဆိုရင်ဟိုဘက်ကဒီအမျိုးသမီးပေါ်မှာတတ်မဲ့မှုဖြစ်နေပြီးတော့တရားကျင့်စဉ်စိတ်ခံပါနေတဲ့ဒီအမျိုးသားကိုတရားကျင့်စဉ်စိတ်ပေါ့အောင်သူတတ်မဲ့နေတဲ့အမျိုးသမီးရဲ့အပြစ်တွေကိုမြင်အောင်ဖခင်ကလည်းအဲ့ဒီအပြစ်တွေဆိုတာတီထွင်ဖန်တီးထားတာမဟုတ်ပဲသူ့ရဲ့အရှိတရားကိုမြင်အောင်ပြတယ်အပြစ်တွေပါအဲ့တော့အမျိုးသမီးတွေရဲ့အားနည်းချက်ကိုသာဖခင်ကပြတာလားဆိုတော့မဟုတ်ပါဘူးတချို့ဇတ်တော်တွေမှာအမျိုးသားတွေရဲ့ဖြစ်တတ်တဲ့ဖောက်ပြန်မှုတွေရောမပြဘူးလားပြတာပြတယ်ဒီလိုပိဋကတော်တွေကိုကြာကြာနာနာနားမလည်တဲ့ပုံကိုယ်တွေကြောင့်တခါတလေဦးဇင်းတို့ဗမာပြည်မှာနာမည်ကြီးတဲ့ဆရာကြီးဆရာကြီးတွေကတော့မဂဓေဝမန္တိစောဖျားကြီးကမဂဓေဝလင်္ကာကြီးမှာအဲ့ဒီလိုဇတ်တော်ကလာတဲ့အမျိုးသမီးတွေရဲ့အားနည်းချက်အပြစ်တွေကိုယဟန်တော်များတရားကျင့်တဲ့ပုဂ္ဂိုလ်များမြင်သာထင်သာရှိအောင်လင်္ကာတွေနဲ့တီကုံထုံးဖွဲ့ထားတဲ့အခါနော်နာမည်ကြီးတဲ့ဆရာကြီးဆရာကြီးတွေကဒီဆရာတော်ကဒီအမျိုးသမီးတွေရဲ့အပြစ်ကိုဘယ်တော့သိလို့ဒီလိုရေးရတာလို့ဆိုတဲ့နော်တကယ်တော့အဲ့ဒီလိုမျိုးနောက်ခံအခြေအနေတွေဆိုတာအများကြီးရှိတယ်ဗျနော်အဲ့တော့ဆိုတာကဖခင်ဘာကြောင့်ပြောရတာလဲလိုအပ်လို့ပြောတာလည်းကြည့်တယ်မလိုအပ်ဘဲနဲ့ခွဲခြားခြားနာပြီးပြောတာလည်းမရှိဘူးအဲ့တော့ဦးဇင်းတို့ဒီနေရာမှာပြန်ပြီးတော့မူလသုတ်တော်ကိုပြန်သွားမယ်ဆိုရင်လောကသဘာဝတွေကိုသူ့နေရာဌာနအားလျော်ဆိုတာမှန်မှန်ကန်ကန်နားလည်ခြင်းသည်ငင်းခုန်မှုအခြေခံတဲ့အပူမီးတွေကိုတောက်လောင်မှုမဖြစ်စေဘူးတဲ့သဘာဝကြကြနားမလည်တဲ့အတွက်ကြောင့်နားမလည်ဘူးမှာအခြေခံပြီးတော့ငင်းညခုံညယံဖြစ်ကြဆိုတဲ့ပူလောင်မှုတွေလာနေတာဒါကြောင့်တဘာဝတရားတွေကိုဒီလိုကြကြနနနားလည်အောင်ချင့်ကပ်တဲ့နဲ့ကြိုးစားတဲ့နဲ့လို့မြတ်စွာဘုရားကဒီလိုပြောလို့ရင်းလို့ဦးဇင်းတော်ကတော့ဒီတုတ်တော်ကိုနော်အဲဖတ်ရတဲ့အခါမှာဦးဇင်းတော်အဲ့ဒီလိုနားလည်ပါတယ်နောက်တစ်ခါမြတ်စွာဘုရားကဘာပြောလဲဆိုရင်အမျိုးသမီးဘဝအနေနဲ့နော်ဖျားအဖြစ်တင်မကဘူးစကြဝဠာမင်းဖြစ်တော့ပြမမင်းအဖြစ်တို့တရားမင်းအဖြစ်တို့မနမင်းအဖြစ်တို့ဒီလိုကြီးကျယ်တဲ့လောကီဆိုင်ရာနေရာတွေမှာလည်းအမျိုးသမီးခန္ဓာနဲ့မဖြစ်ပါဘူးတဲ့เนาะအမျိုးသမီးဘဝနဲ့မဖြစ်ပါဘူးတဲ့အဲ့ဒီလိုနေရာမျိုးရောက်သွားပြီဆိုလို့ရှိရင်လည်းခန္ဓာဆိုင်ရာပြောင်းသွားပြီဒါဆိုရင်ဦးဇင်းတို့အမျိုးသမီးတွေကိုမြတ်စွာဘုရားကဒီနေရာမှာဘာဟုသတိပေးကျင်တာလဲဘာဟုအတက်ဖွဲ့ရပေးကျင်တာလဲဆိုရင်များသောအားဖြင့်အမျိုးသမီးတွေဦးဇင်းတို့เนาะကြုံနေရတဲ့အမျိုးသမီးတွေကိုဆွေမျိုးသားချင်းတွေပဲဖြစ်ဖြစ်ရဟန္တာကမ္မတွေပဲဖြစ်ဖြစ်အကုန်လုံးကိုကြည့်လိုက်တဲ့အခါအမျိုးသမီးတိုင်းအမျိုးသမီးတိုင်းဒီသူတို့ဘဝကိုတာယာကျင့်တဲ့ပုံစံတွေကြီးပဲအမျိုးသမီးဘဝကိုယုံမုန်းတဲ့ပုံစံသိမ့်မတွေ့ရအောင်အဲ့ဒီလိုအခြေအနေမျိုးရှိနေတဲ့ရွေးအမျိုးသမီးဘဝကမလွတ်နိုင်ပါဘူးတဲ့ဆိုတာကအမျိုးသမီးဖြစ်နေရတဲ့အားနည်းချက်တွေကိုကိုယ်ကမြင်အောင်ကြည့်ပြီးတော့ဒီဘဝကိုလိုချင်တဲ့စိတ်တွေခန်းချောက်နေစေရမယ်လို့ဆိုလိုတာဒါပေမဲ့အဲ့ဒီစိတ်တွေမလာဘဲနဲ့ဒီလက်ရှိရတဲ့ဘဝမျိုးတွေပဲများသောအားဖြင့်တက်မဲ့ပြီးတော့သာသနာ့တင်္ခါရုပပတ္တိတုတ်ကဘာပြောထားလဲလုံလောက်တဲ့အကြောင်းရှိရင်စိတ်ဆန္ဒအတိုင်းဘာမှမဆိုဖြစ်ရတယ်ကြည့်ပေါ့ဖះအလောင်းတော်နဲ့အတူတူပါရမီဖြစ်မယ်ဆိုတဲ့ရတောတရားရဲ့စိတ်တက်ရတောတရားလည်းပဲဘဝတန်ဖိုးတခြားလို့ကောင်းတာတွေကြည့်ပဲလောက်ရတော့ကောင်းတဲ့စိတ်တက်ကုသိုလ်တွေမရှိဘူးလားသူသားလျင်ယောက်ျားဖြစ်ကိုတောင်းတမယ်ဆိုရင်သူဆန္ဒတဲ့ယောက်ျားမဖြစ်နိုင်လို့ဖြစ်နေဒါပေမဲ့ तू ကဖခင်အလောင်းတော်ရဲ့ပါရမီဖြည့်ပဲ့အနေနဲ့ပဲအမျိုးသမီးဘဝကို तू ကမျက်နှိုးတာအဲ့ဒီစိတ်ကသူ့ကိုတခြားလို့အမျိုးသမီးဘဝဖြစ်စေတာပဲကြည့်ဒီနေရာမှာဦးဇင်းတို့ပြောတယ်ကအမျိုးသမီးဖြစ်ခြင်းစီကံညံ့လို့ယုံညံ့လို့မဟုတ်ဘူးဆိုတာကိုပြောတာစိတ်ဆန္ဒနဲ့သွားဆိုင်တာဘာလဲသွားဆိုင်တာလဲဒါဆိုရင်တချို့ယောက်ျားတွေကြတော့ယောက်ျားဘဝကအမျိုးသမီးဘဝပြောင်းသွားတာလေ။နောက်ဘဝမှာပြောင်းလဲပြီးဖြစ်တာလေရှိ။အဲ့တော့အမျိုးသမီးဘဝလိုချင်လို့လည်းပဲဖြစ်နိုင်တယ်။တနည်းအားဖြင့်မလိုချင်တော့လည်းပဲအမျိုးသမီးဘဝကိုရောက်စေနိုင်တဲ့ကံတွေကိုသွားထူထောင်ဖို့လည်းဖြစ်နိုင်တယ်။အထူးသဖြင့်ကာမေသူမိစ္ဆာဆိုတာကံတွေကိုထူထောင်ထားပြီးဆိုရင်နှပုံပန်းတို့ဖြစ်ရတယ်အမျိုးသမီးဘဝဖြစ်ရတယ်။အဲ့တော့ဖြစ်တဲ့အမျိုးသမီးတိုင်းကကာမေသူမိစ္ဆာကံကြောင့်ဖြစ်နေတာလားမဟုတ်ဘူး။ကိုယ်ဆန္ဒရှိလို့လည်းပဲဖြစ်နေတာလည်းရှိတယ်။ကြည့်ရတော်တရားအလောင်းတော့ပါလို့ကြတော့ကာမိတုမိနာကံကြောင့်မျိုးသမီးဖြစ်နေတာမဟုတ်ဘူး။သူတို့ဆန္ဒကိုမျိုးသမီးဖြစ်ချင်နေလို့ဖြစ်နေတာ။တဘာဝတရားကိုနားလည်အောင်စဉ်းစားချင်းကြရမှာနော်။ ဲ့တော့အဲ့ဒီလိုမျိုးနားလေလေဒီလိုအမျိုးသမီးအမျိုးသားဘယ်သူမြတ်တယ်ဘယ်သူမမြတ်ဘူးဆိုတဲ့ငင်းခုန်မှုမရှိဘူးဦးဇင်းနဲ့မြမလူပေါင်းလောကမှာကျတော့နေပါလေအမျိုးသမီးမြတ်တယ်အမျိုးသားမြတ်တယ်ဆိုတဲ့ငင်းခုန်ဘာလို့ဆိုတော့ဦးဇင်းနဲ့မြမလူပေါင်းဖွဲ့စည်းမှာအမျိုးသမီးစွမ်းနိုင်ရင်အမျိုးသမီးအိမ်တွေမှာဥဆောင်ကြတာပဲအမျိုးသားစွမ်းနိုင်ရင်အမျိုးသားဥဆောင်ကြတာပဲနေရာဥပေးတာလို့ဘာလို့ရှိကောင်းရှိမယ်ဒါပေမဲ့အမေဝေလေးစားတာလို့ဘာလို့ညာလို့တန်ဖိုးထားတာလို့မရှိဘူးလားရှိတာပဲအမေထမိန်စားကိုနော်နေရွက်ထားမှရှိထားဆောင်ထားရင်တော့မှအန်ဒရယ်ကင်းတယ်လို့မရှိဘူးလားရှိတာပဲဟုတ်တယ်မလားဒါကြောင့်ဦးဇင်းတို့ဗုဒ္ဓဘာသာမှာမြမတိထုံနှန်းစင်တာမှာအိန္ဒိယအဝိသက်လေးနည်းနည်းပါလို့နည်းနည်းပါပါခွဲခြားမှုတွေရှိပြီမဲ့တကယ်တခြားဟိုအာရဗ်နိုင်ငံတွေလောက်အမျိုးသမီးတွေကိုနှိပ်ကွပ်ထားတာမျိုးရှိရလားတချို့အာရဗ်နိုင်ငံတွေဆိုရင်မျိုးသမီးဆိုရင်လမ်းပြမထွက်ရတယောက်တည်းထွက်ရတတ်တယ်နှစ်ယောက်ပါမှစာမသင်ရဘာမလုပ်ရညာမလုပ်ရမရှိဘူးလားဦးဇင်းတို့ဗုဒ္ဓဘာသာအဖွဲ့အစည်းမှာအဲ့ဒီဟာဒါကြောင့်ဗုဒ္ဓဘာသာရဲ့ကွဲပြားခြားနှားမှုမှာအဲ့ဒီဟာမျိုးတွေမပါတဲ့အခါကျတော့နော်ခွဲအရန်ခွဲခြားထားတာတွေမရှိဘူးဒါပြောတာနော်အဲ့တော့ဦးဇင်းတို့ဒီနေရာမှာတဘာဝတရားတွေကိုနားလည်အောင်ကြိုးစားတဲ့အခါမှာဒါကြောင့်ဦးဇင်းတို့ဒီအခုအမျိုးသမီးဘဝနဲ့ထိတ်တန့်အခြေအနေတွေမရောက်နိုင်တာကဖခင်အဖြစ်စကြဝဠာမင်းအဖြစ်တရားမင်းအဖြစ်ပြမမင်းအဖြစ်မန္တမင်းအဖြစ်တည်ဒီလိုနေရာမျိုးတွေမှာတော့အမျိုးသမီးခံတာလည်းမရှိနိုင်ဘူးတဲ့အမျိုးသမီးတွေမဖြစ်နိုင်ဘူးပြောတာမဟုတ်ဘူးနော်အမျိုးသမီးတွေကြည့်ရင်တရားမင်းနဲ့တန်တဲ့အကျင့်ကိုကြည့်ရင်တရားမင်းသားဖြစ်မယ်အဲ့ကြကိုကအမျိုးသားသားဖြစ်မယ်ပေါ့ဆိုတာကအမျိုးသမီးတွေမလုံနိုင်ဘူးပြောတာမဟုတ်ဘူးအမျိုးသမီးခံတာအနေအထားမျိုးနဲ့မဖြစ်တာကိုပြောတာအမျိုးသမီးတွေမရောက်နိုင်ဘူးပြောတာလည်းမဟုတ်ဘူးမဖြစ်နိုင်ဘူးပြောတာလည်းမဟုတ်ဘူးအမျိုးသမီးခံတာလည်းဖြစ်ခွင့်မရှိတာပဲပြောတာနော်စကြဝဠာမင်းကိုဘာလို့အမျိုးသမီးခံတာလည်းမဖြစ်နိုင်ရတာလို့ဆိုရင်စကြဝဠာမင်းရဲ့အင်္ဂါထဲမှာအဋ္ဌိယရဏရှိရမယ်တဲ့သူကိုယ်တိုင်ကအဋ္ဌိဖြစ်နေတော့နောက်ထပ်အဋ္ဌိယရဏကရှိပေါ်ပါဦးမလားသူကအဋ္ဌိယရဏဆိုတဲ့တကယ်မြင့်မြတ်တဲ့ယရဏတစ်ပါးပါဝင်အောင်မယ်ဆိုတော့နော်အဲ့ဒီလိုမျိုးပေါ့သူရဲ့စံနှုန်းတွေရှိတာပေါ့နော်စံနှုန်းဆိုတာကတဘာဝကသတ်မှတ်ထားတဲ့အခြေအနေပေါ့တူဦးတယောက်ကသတ်မှတ်ထားတဲ့စံနှုန်းတော့မဟုတ်ပါဘူးဒါမျိုးပေါ့နော်ကြည့်ဒါဆိုရင်ဦးဇင်းတို့အဲ့ဒါဆိုရင်အမျိုးသမီးတွေအနေနဲ့ဖခင်တရားတော်တွေကိုနာပြီးတဲ့အခါဘာလို့သွားတတိပြုလို့ရလဲဆိုရင်ကိုရီးယားဒီလိုမျိုးအခြေအနေမျိုးဖြစ်ချင်တယ်ဆိုရင်ကို့မှာလုံလောက်တဲ့ကုသိုလ်လည်းရှိတယ်ဆိုရင်ကို့ရဲ့အမျိုးသမီးဘဝကိုတတ်မှတ်နေတဲ့အာသာဌာနကိုဖြည့်လျှော့ထားလိုက်ဟုတ်ပြီလားနောင်လည်းပဲဒီမျိုးဘဝဖြစ်ပြရစီဆိုတဲ့ဆန္ဒကိုမလာစေနဲ့အမျိုးသမီးဘဝကိုမခုံမင်စေနဲ့မတက်မဲ့စေနဲ့ဒါကအလှမပြင်ရဘူးလို့ပြောတာမဟုတ်ဘူးတဏှာမလင်းအောင်လို့ပြောတာမဟုတ်ဘူးသူ့သဘာဝတိုင်းပြင်နိုင်ရှင်နိုင်တယ်ဒါပေမဲ့ဒီအမျိုးသမီးခံအမျိုးသမီးရဲ့ခန္ဓာအနေထားဖြစ်နေရတာကဘယ်နေရာသွားသွားမလုံခြုံဘူးယောက်ျားခန္ဓာတော့နေရာတကာအတုံးမဝင်နေဘူးဒါကိုမြင်အောင်ကြည့်မြင်အောင်ကြည့်ပြီးတော့အဲ့ဒီပုံမှာယုံမုန်းနေရမှာပြောတာဒါကြောင့်ဒီလိုခန္ဓာမျိုးဘယ်တော့မှမရစေနဲ့เนาะလုံခြုံတဲ့ခန္ဓာမျိုးရပါရစေဆိုစိတ်ကိုစောက်တည်ထားမိမိတို့လုံလောက်တဲ့ကုသိုလ်လည်းပြုထားဒါဆိုရင်အဲ့ဒီလိုအနေထားမျိုးတောင်းတတဲ့ဖြစ်တယ်ဒါကြောင့်စိတ်တွေနဲ့ဤဒီလောကเนาะ32ပုံဟာစိတ်စေတနာကဖန်တီးတာဗာဖန်တီးတာလို့ဒါဆိုရင်ကိုကြိုက်တဲ့ဇာယုတ်ကိုကဖန်တီးလို့မရဘူးလားရလားရပါပဲဗျအဲ့တော့ဗာဇာယုတ်ကိုဖန်တီးခြင်းလေဟမ်ကောင်းစိတ်ဗာဇတ်တို့ဗာဇတ်ရုပ်ကိုဖန်သေးခြင်းလဲတော့နော်အဲ့တော့သင်္ခါရုပ်ပတိတုံမှာ32ပုံနဲ့လေခြင်းနဲ့ရတာပဲအဲ့မှာဗာပြောတော့32ပုံကထွက်ခြင်းနဲ့ဆိုရင်ယန္နာဖြစ်အောင်လုပ်တယ်ဗာဖြစ်အောင်လုပ်တော့ယန္နာဖြစ်အောင်လုပ်ရင်သင်္ခါရဒုက္ခတွေကိုမငြိမ်းဘူးလားအဲ့ဒါပရိစ္ဆေသမုပ္ပါဒ်ဆက်ရမပြတ်ဘူးလားပြတ်လားအဲ့တော့ဦးဇင်းတို့လူစင်တော့သွားမယ်အဲ့ဒါနဲ့ဒါပေမဲ့အဲ့ဒါမလိုချင်သေးဘူးဆိုရင်လည်းပြင်မာဖြစ်တယ်တောင်းတာပြီးတော့ချလိုက်ချနော်နတ်ဖြစ်ကိုတောင်းတာပြီးတော့လည်းကြိုးစားဟုတ်လားအဲ့ဒီလိုမျိုးပေါ့ဒါကလဲခြင်းနဲ့ဆိုရင်ကိုယ်ဆန္ဒကြိုက်ရရွေးလို့မရဘူးလားရွေးပိုင်ခွင့်ရှိတယ်နော်ဒါကြောင့်ဦးဇင်းတို့ဘုရားဘာသာဖြေရတာကအဲ့တခုကအတော်ကိုအားသာချက်ကောင်းပါတယ်တချို့ကျတော့ငါယုံမှငါမယုံဘူးဆိုရင်မင်းတို့ငရေပို့မယ်ငါယုံမှငါနဲ့ဆုံမယ်ဆိုတာမျိုးနော်အဲ့လိုမရှိဘူးလားရှိတယ်နော်ဒါကြောင့်ဟိုဘာသာတရားတိုင်းကိုအပြစ်ပြောတာတော့မဟုတ်ဘူးမိမိတို့မှာကိုယ်ကံကြင်မှာကိုယ်ဖန်တီးခွင့်ဖះကအဲ့ဒီလိုမှန်ကန်တဲ့ဉာဏ်မြင်ပေးတာဒါကြောင့်ဖះရှိခိုးတယ်ဆိုတော့ကြောက်လို့ရှိခိုးတာမဟုတ်ဘူးဒီလိုမှန်ကန်တဲ့အမြင်တွေကိုပေးတဲ့အတွက်ကြောင့်ကျေးဇူးကိုတင်လို့တော့ရှိခိုးတာဒါကြောင့်တဘာဝတရားတွေကိုနားလည်လိုက်တာနဲ့ဒီတရားတွေကိုညွှန်ပြပေးတဲ့ဖះကိုမကြည်ညိုပဲမနေနိုင်တော့ဘူးဖះပရိနိဗ္ဗာန်ဆံသွားပြီကြာပြီဂုတိဒီတရားတွေမပြောက်ပြက်သေးတာတန်ခါရဲ့ကျေးဇူး 七股七的他要当阿五哎卡家嘛慢慢慢都用意的。他要这样慢慢慢的他把我这样的也教你屁子慢慢慢的他要不没用进来的当阿伯嘛没用进来的。他要得了那个东马的嘛他们得了那个产品他不帮忙不得了那个产品留下来当阿得了那个产品留下来。他们得了那个产品说抽用抽你也忙不不这对哪里要救他呀嘛这样嘛。而且拿来来讲呢，古代人嘛，啊，人家压力多呢，啊，酒店啊，吃吃那个面米是吧呢？包单呢，当个大路工呀。那乌镇那后面，地地里地里讲个铁锅的话，和地嘛，这开一点，乌镇那这个这个买的来多，啊，皮这开一点多嘛的。和那江边嘛，拉比着，天津阿爸呢，乌恰呢，还没收班呢。哎，里头啊，皮牛乌镇，奥利贡白马那边，那边还要追不的。然后后面那边，地嘛，这开追来的。啊，苦路路里边吃多了，见面不嘛？我那个朋友的手菜那样，我对家家家那那拉比着吃过了，喏，哎着，走路这路老难的是啦。对呀，那边走在那些我朋友他妈比较小心来着，都在地下里就说阿臭他啦的。哎，地下面呢，培养的面啥的，当家的面啥，当家我不住在当家里呢，都东站嘛，或者不都里啊当家的提药，都那种对嘛不，对路里边老难的不。奥利贡包着嘛来着，和朋友讲嘛，我烧的着，就连两天要。台路线不马路外台呢，交通里外台呢，对车乌车呢，地下好路线拉南朝呢，不马路哪里咱们来乌，交通里外台呢啦。乌镇路地下东里也老好了，好了也在西的，哎哎，将来不没几的，啊，面上走路哪走路外的，说那个地下面的说，培养的面的，当家的面的。这样没面对呢，培养来没面，当家来没面。哎喽，到这边说的不够的，喏，培养没面，当家没面，无所谓呢。哥哥到这边喽，表露培养路呢，好了，到这边说的培养部嘛，没面对都用几多的。培养嘛这边都嘛，这差不够周第二个培养路用表的呀，偏没细了。这样部嘛这边没面对都各自追查比比，这第二个渐渐就够就在阿头了，哥哥来培养偏。偏比较偏出来，你也当家的宝马那边，慢慢的都用几多一个呢？当家在那给啥米出来的嘛？当家出来，你也当家有表露耶，把我表露耶呢？你也当家，喏，你也当家有表露耶。哎着，你也当家的泥土建的家的，不如建当家屋那边，五百三的呢，有啊把的，喏。再要，给了他娃第二个拿了要钱给钱出来的嘛？你上边个，拿出那钱抽家的嘞，把抽家的说。Kaya dusrai, wasi dusrai, mano dusrai sule, dusrai domyo jau no, gangjo sura, layo tona mashi babu. Gangjo lare sura, kaya dusrai, wasi dusrai, mano dusrai de jau no, lara bare. Eri, a chini naku lebe, jajanana nale tare boguri, so ye, mimiruha, dusrai ne dusrai, babu ve yuichirum, eh?都是要约起来，不过的专家喏，老干嘛？在深夜这样的包间歇啦。他说也，过江都免在深夜的时候念嘛，过来呗，周三木的嘛，跟在五岁都把我断了。周三木说个，都免拿红标了，没看见红标了，没打完了，我是周三什么没把握了。然后都免在深夜红标了，没看见，没打完了，比都拿完了，不都打完了，但发不拿吧？喏，这样这拍他，我没看见红标的时候的，哎嘛，够嘛，我是周三歇的，把周三歇了。我这都在洗了后，这块大嘛，米没照顾了。过江中间米多照的，所以过完都在没得苦苦，我没怕白走的。中间讲过米照的时候，现在呗，都啊都在的苦苦呢，七宝嘛也得比较大了。但是呢，全家人呢身上这样洗了的，太阳浪照出来照来看嘛，一到的呀，喏，没补了补了，然后了没补了补嘛了。都到那么不拉不了，咱们培养老人也这个，都是不接近了，那年接近了。那过年到看那不见不没，都啊，今年老人嘛，年年都落也不，这当然老嘛，才不还没不，年年年年钱的钱嘛不，挨着都啊，看那不也不，大差别了，多这样见的，这样见了下来来看嘛，都落不留了，年年没了，年年没了，挨着就一月节刚刚那不浪费了，叫做。都是在表露没有不能不管说了过大的没高水晶的筹码的都是谁先也高谁先也没过高水晶的谁也没修了那还有几月这高某那波马上的目的有马不但是没今年嘛培养表露应该都是在讲完了 ကောင်းကျိုးဆိုတာလာရုံထုံးတာမရှိဘူးဒါဆိုရင်ဥစဉ်တော်ကမှလည်းမေးမှာပေါ့အရှင်ဘုရားတချို့ဒုစရိုက်မှုတွေလုပ်ပြီးချမ်းသာနေတာဘယ်လိုလုပ်မလဲအဲ့တော့ချမ်းသာဆိုတဲ့ပေးတယ်ကဘာနဲ့တိုက်မလဲကိုချမ်းသာခြင်းစိတ်ချမ်းသာခြင်းဘယ်လိုမျိုးလဲကိုချမ်းသာခြင်းစိတ်ချမ်းကာယကဒုက္ခစေတသိကဒုက္ခဒီနှစ်မျိုးလုံးပြည့်စုံမှချမ်းသာတယ်လို့ခေါ်တယ်အဲ့တော့ဥစဉ်တော်ကမှလည်းစဉ်းစားကြည့်ကဲအိမ်ကောင်းအိုးကောင်းကားကောင်းတဲ့နေရာပြီးကို့မှာယောဂါတွေရှိနေတယ်ဒါကြီးတွေကနော်ကို့လိုလည်းမရတော့ဘူးဆိုရင်ဒီအရှိချမ်းသာတွေကကို့ကိုပျော်အောင်လုပ်နိုင်သေးတာလုပ်နိုင်ပါဘူးဟုတ်တယ်မလားကာယကဒုက္ခသူနေဘူးမိုးရွာတန်တွေကလွတ်ချင်တော့လွတ်မယ်စိတ်ချမ်းသာမှုတော့ရရလားဒါကဥပမာအနေနဲ့ကဲနောက်တစ်ခါဒုစရိုက်မှုလုပ်တဲ့ပုဂ္ဂိုလ်တွေချမ်းသာနေတယ်ကားကောင်းကိုစီးရမယ်စားကောင်းကိုစားရမယ်ဝတ်ကောင်းစင်ရွှေရတနာတွေဝတ်ကောင်းကိုရမယ်ကာယကဒုက္ခရှိကောင်းရှိမယ်စေတသိက်ကဒုက္ခလို့ခေါ်တယ်စိတ်ချမ်းသာမှုရှိမရှိကိုဘာနဲ့သွားကြည့်မလဲဦးဇင်းတို့တစ်ခါတလေစဉ်းစားကြည့်လိုက်တာတစ်ခါတလေမဟုတ်တာတွေလုံးမိပြီဆိုရင်အဲ့ဒီလုံးမိတဲ့ကိုမဟုတ်တာလုံးထားတာတွေကကိုယ့်အတိတ်တစ်စီမချောက်နေဘူးလားချောက်နေလားတစ်ခါတလေညတော့နဖူးပေါ်လက်တင်လိုက်အိပ်ပျော်ရဲ့လားအဲ့ဒါစိတ်ချမ်းသာမှုဒါချမ်းသာဆိုတာအဓိကကဘာချမ်းသာကအရေးကြီးတာလဲအဲ့ဒါဒုစရိုက်မှုတွေလုံးနေပြီးတော့ပစ္စည်းဥစ္စာတွေပြည့်စုံနေတဲ့ပုံကိုယ်တွေစိတ်ချမ်းသာမယ်လို့များထင်သလားလို့စဉ်းစားကြည့်လိုက်ရနော်အဲ့တော့ဒါကြောင့်မြတ်စွာဘုရားကဒုစရိုက်မှုကြောင့်တော့ချမ်းသာဆိုတာမပြည့်စုံပါဘူးတဲ့ကောင်းကျိုးဆိုတာမလာပါဘူးတဲ့အဲ့တော့ကမ္မနိယမကိုနားလည်ခြင်းမြတ်စွာဘုရားကနိယမ၅မျိုးခေါ်ရတယ်ဆီမှာဗီဇနိယမနဲ့နားလည်ရတယ်တဲ့နော်သရက်ပင်တို့ကြံပင်တို့စိုက်ရင်အချိုရီတို့အချိုသီးတို့ပဲပြီးမှာပေါ့ကျင်းငါးပင်တို့ဂွေရောက်ပင်တို့စိုက်ရင်အခါသီးပဲပြီးမှာပေါ့ကျင်းငါးပင်တို့ဂွေရောက်ပင်တို့ဟာအချိုသီးသီးရထုံးတာရှိပါမလားမရှိပါဘူးဟုတ်ပြီလားအဲ့တော့ဒုစရိုက်မှုကြောင့်တော့ချမ်းသာဒုက္ခလာရုံထုံးတာမရှိဘူးဒုစရိုက်မှုကြီးကြောင့်တာချမ်းသာဒုက္ခလာရုံထုံးတာဒါပေမဲ့ကံတစ်ခုဟာအာကြီးအာနဲတော့မရှိဘူးလားရှိလားနော်အဲ့တော့အာကြီးအာနဲဟာဘယ်လိုအခြေအနေမျိုးလဲဦးဇင်းတို့နော်မြတ်စွာဘုရားလက်ထက်ကဦးဇင်းတို့တကယ်ရေးဓမ္မကြီးကြားပြီးမှာပါယဟန်တော်တကသူ့အဖေကတက်တက်လုံးခွေးမုတ်ဆိုးနဲ့နော်ဒီမုတ်ဆိုးဘဝခွေးတကောင်နဲ့မုတ်ဆိုးဘဝတာငါဖန်ပြီးတော့လိုပဲတက်မွေးလာတာအတူတရားကယဟန္တာဖြစ်နေပြီအဲ့တော့ငါအဖေကြီးတက်တက်လုံးမုတ်ဆိုးဘွားနဲ့အဲ့တော့မုတ်ဆိုးမလုံးနိုင်တော့ဘူးခိုကိုရမယ်တော့အဲ့တော့သူ့တရားကဘုန်းကြီးခွေပေးပြီးဆုံးခံကြွေးပြီးဆောက်လျှောက်တော့အဲ့တော့သူ့အဖေတေကနေတော့ငရဲနမိတ်တွေထင်လာတယ်ငရဲနမိတ်တွေထင်လာတော့ဟာတားရဲ့ခွေးတက်ကြီးတွေမောင်းမောင်းဝဲပြူပောင်းဝဲသူ့တရားကိုအဲ့ဒီလိုခိုင်းတော့အဲ့တော့တားယဟန်ကစဉ်းစားလိုက်တယ်ဩငါအဖေနော်နမိတ်မကောင်းတာတွေထင်နေပြီသူလုတ်ခဲ့တဲ့တက်တက်လုံးတားမုတ်ဆိုးလုတ်ခဲ့တဲ့တက်ခဲ့ဆက်ခဲ့တာတွေကသူ့ကိုငရဲပို့တော့မယ်သူတွားရမယ်ငရဲနမိတ်တွေထင်လာတော့အဲ့ဒီမှာသူကြောက်တယ်လန့်လာအဲ့ချိန်မှာသူ့သားရန်ကသူ့ရဲ့တပည့်ကိုရင်တွေကိုတောပန်းတောင်ပန်းတွေသွားခုခိုင်းလိုက်တယ်ကဲကိုရင်တို့တောထဲမှာရှိတဲ့တောပန်းတောင်ပန်းတန်းမှန်တွေကိုသွားပြီးတော့ကတ်တိကြီးစမ်းဆိုပြီးတော့ကိုရင်တွေចောင်းသားတွေခုခိုင်းလိုက်ပြီးတော့မှအဲ့ဒီကိုရင်တွေចောင်းသားတွေချိုးလာတဲ့ပန်းမှန်တွေနဲ့ဖះနာမှာတန်းအိုးတွေတခြားကြားနာပြင်းအဲ့ဒီဦးစင်းကြီးကိုလည်းပဲကတဲ့ညောင်ဆောင်တဲ့နော်ဇီရီနာရှိရာကိုထမ်းသွားထမ်းသာပြီးတော့ဇေဒီရင်မြေမှာချက်ကဲဦးဇင်းကြီးဟဲ့ဒီတန်းလေးတွေပါလေးတွေနဲ့ဖះကိုပူဆော်လိုက်ဖះကိုပူဆော်လိုက်ဆိုပြီးတော့တာယံကအဲ့ဒီတော့လုတ်ပေးတယ်အဲ့တော့ဦးဇင်းကြီးလည်းပဲသူ့တာယံခိုင်းတဲ့အချိန်မြတ်စွာဘုရားကိုရည်မှန်းပြီးတော့ဒီပန်းတော်ဖြစ်ပူဆော်ပါ၏လို့အဲ့ဒီတော့စိတ်လေးညှို့လိုက်တော့တခဏကုသိုလ်စိတ်လေးဖြစ်သွားတယ်အဲ့ဒီကုသိုလ်စိတ်ကြောင့်သူဟာအဲ့ဒီကောင်းတဲ့ကုသိုလ်စိတ်လေးကသူ့ကိုအခုလောလောဆယ်မှာနော်ဟိုကံဒီထက်သေကံဒီမှာပြုတ်လိုက်တဲ့ကံကဦးဇင်းတို့နွားချံနေတဲ့မှာเนาะဦးဇင်းတို့ဟိုတောဒီမှာနွားသွားကြောင်းလို့နွားဥကသွင်းလိုက်တယ်ဆိုလို့ရှိရင်နွားချံထဲမှာနွားအိုကြီးတွေကတောတွေကပြန်လာတဲ့ကနှေးတာကိုနောက်မှပြန်လာတယ်နွားပြိုလေးတွေကပြန်တော့ဝင်တော့ခြံထဲဝင်တော့အရင်မဝင်ဘူးလားအဲနွားအိုကြီးတွေကခြံဝနားမှာပဲရှိနေမနေ့ကင်းထွက်တော့ဘုရားရင်ထွက်တော့နွားအိုကြီးတွေဟိုတန်တဲ့နွားတွေကနောက်မှာအဲ့တော့ဒီဦးဇင်းကြီးမှာတန်တဲ့အကုသိုလ်ကံတွေကမရှိဘူးလားရှိလားတေဂာနီးမှာသူ့သားယဟန်ကကုသိုလ်ကံလေးကိုမြင်အောင်လုပ်ပေးတတ်တော့တေဂာနီးမှာဒီကံကအာတာသွားတဲ့ခါကျတော့အရင်ကံတွေအရယ်ပဲဟိုနှပြိုးလေးတို့မတန်ဘူးလားတန်လားဒါမဲ့အရေးကြီးတဲ့အချိန်မှာဒီကံလေးကဥသွားတဲ့ခါကျတော့အဲ့ဒီကံကသူ့ကိုနတ်ပြည်ကိုဖြစ်စေတဲ့ကံဖြစ်နေတယ်နတ်နမိတ်တွေအဲ့မှာနတ်သားနတ်သမီးတွေနမိတ်တွေထင်လာတော့နော်ငါသားရဲ့အမေတွေဟိုမှာလာနေပြီဆိုတော့အဲ့တော့အဲ့မှာသူ့သားရန်ကစိတ်ချသွားပြီငါဦးစင်းကြီးတဘောကတော့ တို့အတွက်လုံခြုံသွားပြီဆိုပြီးတော့အဲ့မှာနော်အဲ့တော့အဲ့ဒီအဖြစ်ရှိတယ်အဲ့တော့ဆိုတာကဒုစရိုက်မှုကနော်ကောင်းကျိုးကိုဖြစ်စေရထုံတာရှိတယ်မကောင်းကျိုးကိုပဲဖြစ်သူစရိုက်မှုကသာကောင်းကျိုးပဲအဲ့မှာဘာလဲဆိုတော့ဒုစရိုက်မှုတွေလုပ်ပြီးချက်ချင်းမကောင်းကျိုးရတာတော့မဟုတ်ဘူးအချိန်တစ်ခုဆိုတာရှိတယ်ဘာတစ်ခုဆိုတာရှိတယ်ကံနေနဲ့ပတ်သက်ရင်အဲ့ဒီလိုမျိုးလုံလောက်တဲ့အကြောင်းတရားရှိတယ်ဥပမာဆိုရတော့ဦးဇင်းတို့တက္ကမကြီးတက္ကမကြီးတရက်ပင်တပင်ဟာတရက်သီးသီးစင်နိုင်တဲ့တတိရှိတယ်နော်ဒါပေမဲ့သူ့အချိန်မဆောက်အောင်လားဆောက်အောင်လားအချိန်ဆောက်လို့သီးချိန်တန်တဲ့အခါမှာဆန့်ကျင်မဲ့လေမုန်တိုင်းတွေတိုက်လာမယ်ဒါမှမဟုတ်ရာသီဥတုတွေကဖောက်ပြန်သွားမယ်ဆိုရင်အဲ့ဒီအသီးကတခါတလေသီးရလားဒီပင်ကမသီးတဲ့နှစ်တည်းရောမရှိဘူးလားသီးစင်နိုင်တဲ့တတိကမရှိတာလားရှိတာလားတတိကတော့ရှိတယ်ဒါပေမဲ့ရာသီဥတုအကြောင်းမညီညွတ်တဲ့အခါအသီးသီးရလာနောက်နေ့မှရာသီဥတုပြန်မှန်တော့နောက်နေ့ကျမသီးဘူးလားတခါတလေကျတော့ကံနေမှာအဲ့ဒီလိုရှိတယ်တချို့ကျတော့အရှင်ဘုရားတဲ့တချို့တခါတခါမှလည်းတပည့်တော်ကုသိုလ်ကံတွေလုပ်ပါတယ်တဲ့နော်ဖရိမတ်ကတခါမှတရားဆိုရင်သူတန်ကတ္တဒီမှာပုဂ္ဂိုလ်မဆွဲဘူးတဲ့တပည့်တော်ဒီဘေးအရာမှာရှိတဲ့အကြောင်းတွေကိုအကုန်လုံးလိုက်ဆုံးကတ်တယ်ကုသိုလ်တွေအများတန်းလုပ်တယ်သီလလည်းငါးပါးသီလမြဲအောင်ထိန်းတယ်အဲ့ဒီလိုကုသိုလ်တွေအများတန်းလုပ်တယ်အလုံးမှာရာသီဥတုရှင်တဲ့အခါဘာမှမလုပ်တဲ့ကလားကနောက်မှလည်းသာလေ तू ကယာထုတက်သွားတယ်တကယ်ဆိုနှစ်တည်းကြာတာအရရောအရင်ချင်းရ तू ကဖြစ်ရမှာဟိုကလားကသူ့လောက်လည်းကုသိုလ်မလုပ်ဘူး तू ကုသိုလ်တွေလုပ်တယ်ဒီယာထု तू သာရအောင်ဘာလို့မရတာလဲဆိုပြီးတော့လာလျှောက်တယ်အဲ့တော့ဦးဇင်းတို့စဉ်းစားလို့ရှိရင်ဘဝတွေကိုစဉ်းစားတဲ့အခါဖျားနေတာရှင်းပြီးစဉ်းစားဦးဇင်းတို့မှာစဉ်းစားနေတာဦးဇင်းတို့ကိုလွှမ်းနေတာကဗုဒ္ဓဖြစ်စဉ်နေရှိဘုရားဖြစ်စဉ်မှာဘာတွေရှိတယ်ဆိုတော့ကဲဘုရားလုတ်ခဲ့တဲ့ကောင်းမှုကုသိုလ်နဲ့တက္ကလောကလုံးဒီဆက်ကြောင်လာမှာရှိတဲ့တတ္တဝါတွေပြုတဲ့ကုသိုလ်နဲ့နှစ်ခုချင်းဝင်ချပေါ်မှာကျင်ကြည့်လိုက်ရင်ဘုရားတပါးလုတ်တဲ့ကုသိုလ်ကိုကျန်တဲ့တတ္တဝါတွေလုတ်တဲ့အားလုံးမဟုတ်ကုသိုလ်ကမိကိုမမိဘူးတဲ့အဲဘုရားမှာကုသိုလ်ကံတွေမကြည့်ဘူးလားကြည့်လားဒါကဘုံတော်အနန္တကံတော်အနန္တရှိတယ်အဲဒီတော့ကံဤပြည့်စုံတဲ့ဘုရားတော်မှာနောက်ဆုံးဘဝမှာတိုက်ခိုက်တယ်မရှိဘူးလားမနက်ကလာတိုက်ခိုက်တယ်စေသမဏလိုမိမမျိုးကအသေးရလာဖြက်ခံရတယ်ဒီဟုတ်တဲ့နှောက်ရှက်မှုတွေခံရတယ်ကြည့်နော်အကြီးကျယ်ဆုံးကုသိုလ်ကံပိုင်ရှင်ကြီးတော်မှာနှောက်ရှက်မှုတွေကင်းရလားမိမိတို့တာမန်လုပ်တဲ့ကုသိုလ်လေးတွေကတကယ်တော့ကြီးကျယ်ရလားအဲကို့မှာအတိတ်ကအကုသိုလ်ကံကအာကြီးပြီသူများဟိုတုန်းကဟိုဘက်ဘဝတွေတုန်းကသူများလုပ်ပိုင်ခွင့်နေကိုကလည်းတားခဲ့မယ်ဆိုရင်အဲ့ဒီကံတွေကလည်းပဲအကျိုးမပေးဘူးလို့ပြောလို့ရရလားဒါကြောင့်တခါတည်းကိုလုံးနေကကောင်းတာလုပ်ပါလေကဲနဲ့မကောင်းကျိုးတွေရနေတာကံမျက်စိမလဲစေနဲ့တဲ့ကံတွေကကောင်းကံကကောင်းကျိုးကိုပဲလာမှာမကောင်းကံကမကောင်းကျိုးကိုပဲပေးမှာသိကြပြီးသားဒါကြောင့်တဘာဝအတိုင်းမှန်မှန်ကန်ကန်နားလည်ရင်အဲ့ဒီယုံကြည်မှုပြောင်းမသွားဘူးဆိုရင်ဒီပုဂ္ဂိုလ်ကကောင်းကံနဲ့လုပ်မှလားမကောင်းကံတွေရောလုပ်နေပါအောင်မလားကောင်းကံနဲ့လုပ်တော့မယ်ဒါပဲလုပ်တော့မယ်ကောင်းကံနဲ့လုပ်တော့မယ်ဒီတဘာဝအခြေအနေနှစ်ခုကိုပြက်ပြက်သားသားယုံကြည်သွားပြီဆိုရင်ဒီလူတယောက်ကကောင်းကံနဲ့လုပ်မယ်ကောင်းကံလုပ်တဲ့ပုဂ္ဂိုလ်ကြောင့်တော့လောကမှာမီးတောက်เสียရှိတာမရှိပါဘူးအဲ့ဒါကိုကမီးတွေမှွေးနေခြင်းဒီအဲ့ဒီကောင်းကံမကောင်းကံကိုမှန်မှန်ကန်ကန်တဘာဝအတိုင်းလက်မခံသေးတာပဲဒီလိုတွေးလို့မရဘူးလားရတယ်ဒါကြောင့်နောက်ဆုံးအခြေအနေမြတ်စွာဘုရားကဘာပြောလဲဒုစရိုက်တွေဟာဒုက္ခတိဘဝကိုပဲပေးပါတယ်တဲ့ဒုက္ခတိဘဝပေးရထုံးတာမရှိဘူးသူစလိုက်တွေကသာသူဂတိဘုံဘဝကိုပေးပါလေတဲ့เนาะဒါကြောင့်ဒုစိုက်မှုတွေဟာဓာတ်ရိုက်ခုဘဝကနေတန်းပေးခြင်းမှတော့ပေးအောင်မယ်သူ့လုံလောက်တဲ့အကြောင်းညာရှိရင်မပေးဘူးလားပေးမှာလားဒါကြောင့်အဲ့ဒီဘုံမှာခြေခံပြီးတော့တဘာဝကြကြယုံကြည်ထားပြီးဆိုလို့ရှိရင်လည်းဘုညိုးတို့တခါကောင်ပါလေကိုလုံးတည်းကံတည်းကောင်းကံပဲဖြစ်တော့မယ်ကိုကကောင်းကံတွေလုပ်တယ်ဆိုရင်ကိုကြောင့်တော့သူများအပူမီးတောက်เสียရှိပါမလားမရှိဘူးဒါဆိုရင်ဓာတုကုသလတုတ်ကဒီတုတ်ကဦးဇင်းတို့ကိုဘာကိုသိနာလဲစေတယ်လဲဆိုရင်လောကမှာဖြစ်ပေါ်သမျှစိတ်ဆင်းရဲမှုတွေဘေးရန်အန္တရာယ်တွေဆိုတာကတဘာဝကြကြနားမလဲသူတွေကြောင့်ဆိုတဲ့အဖြစ်တခုမရဘူးလားဒါဆိုရင်ကိုကသူများကိုပူလောင်စေမယ်သူများကိုပူအောင်လုပ်နေမယ်ဆိုရင်ကိုကတဘာဝတရားတွေကိုနားမလဲသေးသူလို့တွေ့ရတယ်အဲ့တော့ကုပ္ပဝဉ္ဇဉ်မှာတဘာဝတရားနားမလဲတဲ့ပုံစံတွေအများကြီးမရှိဘူးလားရှိတာဗျာရှိတယ်သူတို့ကြောင့်ကိုမပူပါဘူးလားပူပါလားပူရတယ်ဆိုရင်ဒါဆိုရင်သူတို့ကိုကတဘာဝတရားနားလည်အောင်ကြိုးစားပေးရမယ်ကြိုးစားပေးလို့သူနားမလည်ဘူးဆိုရင်အဲ့ဒီအပူမီကိုကိုမဟုတ်အောင်ကိုကခန္တီတရားဘာတရားလဲခန္တီတရားဆိုတာဘာလဲသူမှနားမလည်တာကိုလို့နှလုံးသွင်းလိုက်ကိုကနားလည်တယ် သူနားမလဲဘူးသူနားမလဲလို့ပြောနေတာသူနားတယ်ပြောမှာမဟုတ်ဘူးလို့တွေးလိုက်ရဲ့ခံဒီမလာဘူးလားလာလားဒီရဲ့ဆိုးပြစ်တွေ तू မမြင်ဘူး तू မမြင်လို့လုပ်နေတာကဲခုဦးဇင်းတို့ကဘာတော့ကပါကြည့်ပေါ့နော်ဂဒါဗီတို့ဆက်တဲ့ဟူစိန်တို့သူတို့အာနာကောင်းစီတော့ကသူတို့ထင်အောင်မလုပ်လားလို့လားဒီလိုမျိုးဘဝဆက်သိမ်းမယ်ဆိုရင်သူတို့လုပ်ပါမလားဒီလိုမျိုးဘဝအခြေအနေမျိုးနဲ့ဆက်သိမ်းရမယ်ဆိုရင်သူတို့ဘယ်လုပ်မလဲဒီလိုဆက်သိမ်းရတယ်တကယ့်ကိုဒါမျိုးမှာခွေးတွေဝက်တွေတေးရတဲ့အသေးမျိုးနဲ့ဒါဒီလိုလုပ်ရင်ဒီလိုတေးရမယ်လို့ဒါမှန်မှန်ကန်ကန်သိနားလေရင် तू မလုပ်ဘူး तू အဲ့ဒီလိုထင်မထားဘူးထင်မထားတော့အကုန်မလုပ်ရဲဘူးလားလုပ်ရဲတော့ကြံတဲ့လူတွေမပူလားပူလားအဲ့တော့ကိုကအဲ့ဒါကိုမြင်တာဒါကြောင့်ဆိုးကျိုးလို့ရဲ့ဆိုးတာလို့ဆိုးကျိုးကဒါကိုလာမှာပဲဆိုတာမြင်ထား तू တေးရောက်ပြီတဘာဝတရားကိုနားလေသူပဲနားလေသူဒီနားမလဲသူတွေကိုမြတ်စွာဘုရားကြည့်မနက်ကသူ့လာတိုက်တယ်အပြုံးမှမပြတ်တာဒေဝဒတ်ကသူ့လာအပြုံးမှမပြတ်တာမြတ်စွာဘုရားဒီသားတော်ရာဟုလာပုံမှာထားတဲ့စိတ်ဒေဝဒတ်ပုံမှာထားတဲ့စိတ်မန္တပုံမှာထားတဲ့စိတ်တသားတဲ့အတူတူပဲတဲ့ကွဲပြားခြားနားမှုမရှိဘူးတဲ့တော့ဥစဉ်တော့မိဘတွေကြည့်ပေါ့လိန်မာတဲ့သားသမီးကိုထားတဲ့မေတ္တာနဲ့သိုးတဲ့မိုက်တဲ့ပုံမှာသားသမီးကိုထားတဲ့မေတ္တာနဲ့အတူတူပဲမလားနော်သိုးတဲ့ပုံမှာလည်းပဲခွန့်လွတ်နိုင်တယ်သားသမီးလိန်မာတဲ့သားသမီးကိုလည်းလိန်မာလို့ချစ်ရတယ်ဆိုးတဲ့သားသမီးကြတော့လည်းသူ့ရဲ့နားမလည်မှုကိုမိဘတွေကခွင့်မလွတ်နိုင်ဘူးလားခွင့်လွတ်နိုင်လားအချစ်ပြေရဲ့လားမပြေကြဘူးအဲ့သဘောပဲအဲ့ဒါကြောင့်ဦးဇင်းတို့တဘာဝတရားတွေကိုမှန်မှန်ကန်ကန်နားလည်နိုင်အောင်ကြိုးစားခြင်းဖြင့်လောကအပူမွေးတွေကိုငြိမ်းနိုင်တယ်သူများအပူတွေကိုယ်ကိုမကူအောင်ကြိုးစားလို့မရဘူးလားရလားရရဲဆိုရင်ဒါဆိုရင်တဘာဝတရားနားလည်အောင်ဘာတွေလုပ်ရမှာလဲဓာတ်ကိုနားလည်အောင်ကြိုးစားအာရဏနားလည်အောင်ကြိုးစားပရိသတ်သမုပ္ပါအတိတ်ပစ္စုပန်နာကဆက်ဆက်တတ်အောင်ကြိုးစားကံနဲ့ကံရဲ့အကျိုးတွေကိုနားလည်နိုင်အောင်ကြိုးစားမိမယောက်ျားကိုဖြစ်ရမယ်ဖြစ်နေတဲ့သဘာဝတရားတွေရဲ့အားနဲ့ကျအားတဲ့ချက်တွေကိုနားလည်အောင်ကြိုးစားခြင်းဖြင့်မိမိတို့ဟာအပူတွေကိုနည်းအောင်လုပ်နိုင်တယ်သူများပူတွေကိုမဟုတ်အောင်လုပ်နိုင်တယ်လို့အဲ့ဒီလိုဒီတုတ်ကဦးဇင်းတို့ကိုအသိဉာဏ်ပေးပါတယ်ဒါကြောင့်အဲ့ဒီလိုဒီတုတ်ကပေးတဲ့အသိဉာဏ်ဖြင့်အားလုံးတို့ဦးဇင်းတို့နော်ဓမ္မဒါနတရားအလှူပေးသူတို့ရောအားလုံးသောဓမ္မတဝနာတရားနာခံပုဂ္ဂိုလ်တွေရောဟာတဘာဝတရားတွေကိုကိုယ်စီကိုယ်စီနားလည်နိုင်အောင်ကြိုးစားနိုင်ကြပါစေကုန်သတည်းတဘာဝတရားတွေကိုကြိုးစားနားလည်ခြင်းဖြင့်အပူမီးတွေကိုကိုယ်တိုင်နဲ့ပဲငြိမ်းတလောကလုံးကိုလည်းပဲငြိမ်းအောင်ကြိုးစားအားထုတ်နိုင်တဲ့အငြိမ့်တတ်ပိုင်ရှင်တွေဖြစ်ကြပါစေကုန်သတည်းကဲတရားထိုင်ကြအောင်လို့ပြောမလားတကယ်မကျွန်တော်မေးခွန်းလည်းမလုပ်ရတာကြာပြီနော်โอเคเออเมโกเมโกเอาซ้อมมากาถากาถา20ล้าရှိတယ်လေกาถาဖြင့်ဟိုနောက်ဆုံးมาအင်္ဂုရှိအဲ့ဒါကအင်္ဂုလိမာလာပရိတ်ကြီးပြောတာဟိုတော့ဥစဉ်တော့ဒီမှာအင်္ဂုလိမာလာတုတ်တန်တင်သေးတယ်လေအင်္ဂုလိမာလာတုတ်တန်တင်တဲ့တခါကြီးမေ့သွားပြီနေမှာအဲ့ဘာနောက်ဆုံးมากาถา12ဘုဒ္ဓဘုတ်20ล้าပါတယ်เออๆไม่ทราบดิแต่อย่างตะกายเอออุซินโนเสียเราပြောอยู่เว้ยอุซินโนอ่ะอเมธาดิอภิธามาหมดอ่ะอเมธาดิคืออเมธาหมดเลยแกเราตะกายนี่ก็บาเมจินดิเนาะ
เสียดิคนไหนคนไหนพยายามมาเมธีมาเดชาพยายามมาตะกายเนี่ยเป็ดตัวนี้เปลี่ยนขึ้นมาเลยดิพยายามเปลี่ยนขึ้นဒီတိုင်းဒီနေရာဒီကိုကမ္ဘာလောကပြန်နေတဲ့ဒီတိုင်းပြန်ဒီပုံစံတော့ဟုတ်ချင်မှာဟုတ်ပါတော့เนาะဒီနေရာကကြွေးမကောင်းလို့ပြောပြန်ပြီးရခံကမ္ဘာခံကြက်ကဒီတိုင်းပဲရေတဲ့ဖြစ်စီဒီတိုင်းပြန်ဖြစ်ပြီးဒီနေရာမှာလို့ဒီနေရာဆိုတာကအဲ့ဒီလိုရာသီဥတုညှတဲ့ကမ္ဘာရဲ့ဘူချက်မှာမြေကြီးမှတည်တာပြောလို့ရတယ်တခြားနေရာလည
်းဖြစ်နေတယ်ကြောင်းကြောင်းတော့အဲ့မြေကြီးမှတည်တာ
မြေကြီးမှတည်တာကျန်ရအ
ဲ့လိုပြောတာ။ဒါကြောင့်ဒီတော့ရရှေ့ဆရာတော်ကြီးတွေတချို့ဆုတောင်းတာတွေရှိတယ်။ဒီပိဋကတ်တော်တွေရေးသားတဲ့ကောင်းမှုကုသိုလ်၊ယဟန်တရားတွေအားထုတ်ရတဲ့ကောင်းမှုကုသိုလ်ကြောင့်ကျွတ်တမ်းမဝင်သေးဘူးဆိုရင်တဲ့အဲ့ဒီဘောဓိပင်နဲ့အနိတဝိုက်မှာတက်တန်းအလွန်ရှည်တဲ့ယုတ်ကဆိုးနှက်ကြီးတွေဖြစ်ပြရတယ်ဆိုပြီးစုပန်တဲ့ဆရာတော်ကြီးတွေကြားဘူးလေ။ဖះဖះပွင့်တာမသိလိုက်တဲ့နေမှာဆိုလို့တဲ့ဖះပွင့်တဲ့နေရာမှာရှိတဲ့တက်တန်းအလွန်ရှိတဲ့ယုတ်ကဆိုးနှက်ကြီးတွေဆိုရင်ဒီနေရာမှာဗာပဲပြောဖះပွင့်ရင်အရင်ဆုံးသိရမယ့်ပုံကူတွေပေါ့လေ အတိနိုင်ပြီးတော့ဘုရားဟောတဲ့တရားနာပြီးကျွတ်တန်းဝင်ဘုရားစီတို့အဲဒီလိုစုပန်တဲ့ဆရာတော်ကြီးတွေလည်းရှိတယ်။သာဝေကျမ်းကမှအဲလိုပြတော့ကဲဓမ္မကြီးတွေဘာမေးအောင်မလို့ဟမ်ကဲမေးရမရှိတော့ဘူးဆိုရင်တရားလည်းတွေ့ထိုင်ကြအောင်ဆိုပါနော်ခဏ